Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရ2022ခုနှစ်ဇွန်လ1ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ24.50 51လိုင်းလံမီတာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေကြပါစေရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူတင်ဆက်ပေးတော့မှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာစစ်တပ်ကရဲသားတွေပေါ်ကျူးလွန်တဲ့တိုက်ခိုက်မှုတွေဟာစစ်ရာဇဝတ်မှုမြောက်တယ်လို့ Amnesty International အဖွဲ့ကြီးကပြောဆိုလိုက်ပါတယ်ဒါအပြင်ယူကရိန်းအရှေ့ဘက်ခြမ်းကရေးပါတဲ့မြို့ကြီးတစ်ခုရဲ့တဝက်လောက်ကိုရုရှားတပ်တွေကထိ ंछ ုပ်ထားနိုင်ပါတယ်။စရဲမြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ကောင်းပါပြီရှင်။ထိတ်တန့်ရောက်သတင်းတွေအပြီးမှာတော့အင်ကာနစ်တုန်းကရန်ကုန်မှာပောက်ကွဲမှုဖြစ်ခဲ့တဲ့အခြေအနေကိုအရင်ဆုံးကြားကြရမှာဖြစ်ပါတယ
်။အဲကျွန်မကရုံးပေါ်မှာဆိုတော့3:20လောက်ကဖြစ်တယ်လို့ဟိုရပါတော့ဒီအချိန်ပေါ်ခံမှန်းရပါတယ်ရှင်။အဲတန်တော့ကြည့်ရတာပေါ့။
ဟုတ်ကဲ့ဆိုတော့ကျွန်မနီးတဲ့နီးရလေးလမ်းထိုင်မှာကျွန်မကပောက်ခွဲမှုဖြစ်ပါတယ်ဝက်လက်မျိုးနယ်တဲကခြေရွာတွေမှာတော့စစ်ကောင်စီနေမြေရှင်းလင်းရေးကြောင့်ဒေသခံတောင်းချီအိုးအိမ်စွန့်ထွက်ပြေးနေရတဲ့အကြောင်းနဲ့တစ်ဆက်တည်းမှာပဲကုလသမဂ္ဂဘက်ကနေရစွန့်ခွာထွက်ပြေးရသူတွေကိုကူညီမဲ့အစီအစဉ်ကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာနားဆင်ရမယ့်ပတ်စဉ်ကဏ္ဍတွေတဲမှာတော့ဆိုရှယ်မီဒီယာမှာလူကြီးများတဲ့သတင်းတို့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာမြင်ကွင်းချေမှတ်စုကမ္ဘာတလွာခီးသွွားအစီအစဉ်တို့ဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မှုကျော်နဲ့ကိုအောင်လင်းဦးတို့ပြောပြပေးမှာပ
ါယူကရိန်းရဲ့အရှေ့ဘက်ခြမ်းကဆက်မှုဒေသတစ်ခုဖြစ်တဲ့ဒုံဘက်ဒေသကိုသိမ်းယူဖို့အတွက်အရေးပါတဲ့မြို့ကြီးတစ်ခုဖြစ်တဲ့ဆီယာဘဲရိုဒိုနက်စ်ရဲ့တဝက်ကျော်လောက်ကိုရုရှားတပ်တွေကထိန်းချုပ်လိုက်ကြောင်းယူကရိန်းဒေသခံအုပ်ချုပ်ရေးမှူးနဲ့မြို့တော်ဝင်တွေကအင်္ဂါနေ့မှာအတည်ပြုပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းနှစ်ဘက်တပ်တွေအပြင်းထန်တိုက်ခိုက်ပြီးတဲ့နောက်မြို့ရဲ့နေရာအတော်တော်များများကိုရုရှားတပ်တွေကထိန်းချုပ်လိုက်ကြောင်းအင်္ဂါနေ့မှာပြောဆိုလိုက်တာပါ။ဒါပေမဲ့လည်းယူကရိန်းတပ်ဖွဲ့တွေနဲ့ဆက်လက်တိုက်ပွဲယူကရိန်းတပ်ဖွဲ့တွေကဆက်လက်ခုခံနေပြီးအဝိုင်းခံရတဲ့အန်ဒီယေမြို့မရှိဘူးလို့လူဟန့်စ်ဒေသအုပ်ချုပ်ရေးမှူးစရီဂီဒေကပြောဆိုပါတယ်။ရုရှားတပ်တွေကပုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ပေးမိနေတဲ့မြို့ကန်အရသာ 13,000 လောက်ကိုလူသားချင်းစာနာမှုအထောက်အထားတွေပေးပို့နိုင်ခြင်းမရှိဘူးလို့အုပ်ချုပ်ရေးမှူးကအွန်လိုင်းစာမျက်နှာပေါ်မှာဖော်ပြထားပါတယ်။အဲ့ဒီမြို့မှာအရင်ကလူဦးရေ 300,000 လောက်နေထိုင်ခဲ့ပါတယ်။အပြင်းထန်ထိုးစစ်ဆင်နေတဲ့ရုရှားတပ်တွေဟာမြို့ရဲ့တဝက်လောက်ကိုထိန်းချုပ်ထားပါတယ်။မြို့ထဲမှာလမ်းတလန်းချင်းစီဖြစ်စည်းခံထားရကြောင်းနဲ့လက်နက်ကြီးတွေပစ်ခတ်နေတဲ့ကြောင်းမှာပဲလမ်းတွေပေါ်မှာတိုက်ပွဲတွေဆက်လက်ဖြစ်နေဆဲပဲလို့ Sierra Vero Donex ရဲ့မြို့တော်ဝင်ဖြစ်တဲ့ Alexander Strike ကသတင်းထား AB သတင်းထံကိုပြောဆိုခဲ့ပါတယ်ခင်ဗျာ
Ukraine ပေါ်ကျူးကျော်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားရဲ့ရင်းနှီးတင်ပို့မှုတွေကိုချော့ချဖို့ဥရောပသမဂ္ဂ EU ရဲ့ဆုံးဖြတ်ချက်ကိုအမေရိကန်ကကြိုဆိုလိုက်ပြီးရုရှားစွန့်အင်ပေါ်အားထားနေရတဲ့နေရာတွေကိုချော့ချနိုင်အောင်ရေရှည်ကြိုးပမ်းသွားဖို့လည်းတိုက်တွန်းလိုက်ပါတယ်ရုရှားရဲ့ရင်းနှီးတဲ့သဘောတမ်းဝေးတင်ပို့မှုပေါ်အားထားနေရတာကိုချော့ချဖို့ဥရောပမဟာမိတ်တွေနဲ့မိတ်ဆွေတွေရဲ့ဆောင်ရွက်ချက်တွေကိုကြိုဆိုတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောဝင်ရပုဂ္ဂိုလ် Net Price ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါရုရှားရဲ့စီယန်နီယာအရှိန်ရော့အောင်စွန့်ရည်ဈေးကွက်ကိုဖျက်တောက်ဖို့လိုကြောင်းအမေရိကန်ရဲ့မဟာမိတ်တွေကမှရေဝီယာလက်ခံထားကြတဲ့အကြောင်းလည်းပြောဆိုသွားပါတယ် EU ဟာရေတို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ခုကိုလှမ်းခဲ့တာဖြစ်ပြီးရေရှည်မှာလည်းရုရှားရဲ့စွန့်ရည်ပေါ်မိခိုမှုတွေလျှော့ချနိုင်အောင်လှုပ်သွားဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါ EU ရဲ့ဆုံးဖြတ်ချက်ဟာရာသီဥတုဖောက်ပြန်မှုကိုတိုက်ဖျက်ဖို့ကာဗွန်အခြေခံလောင်စာသုံးဆွဲမှုတွေချွတ်ချရေးတမရဂျိုးဘိုင်ဒန်ရဲ့ရည်မှန်းချက်နဲ့ကန့်ညင်မှုရှိတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုသွားပါတယ်။ရုရှားရဲ့ရင်းနှံတင်ပို့မှု၃ပုံ၂ပုံကျော်ကိုချွတ်ချဖို့ EU ခေါင်းဆောင်တွေတင်းလာနေကသဘောတူခဲ့ကြပြီးဒါဆိုရင်ဖေဖော်ဝါရီလ24ရက်နေ့မှာယူကရိန်းပေါ်ရုရှားကကျူးကျော်တက်ခတ်မှုတွေစတင်ရင်ကလေးကအပြင်းထန်ဆုံးတက်ခတ်မှုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဂုံးနွေးမိတ်နိုင်ငံလည်းဖြစ်အမျိုးသားရေးဝါဒီဝန်ကြီးချုပ်ဗစ်တာအော်ဘန်အစိုးရအုပ်ချုပ်တဲ့ဟန်ဂရီနိုင်ငံအတွက်ရည်ရွယ်ပြီးပိုက်လိုင်းကတစင်တင်ပို့တဲ့ရုရှားရင်းနှံစိမ်းတွေကိုတော့ချွင်းချယ်ဖြစ်ယာယီခွင့်ပြုဖို့ EU ကဆုံးဖြတ်ထားပါတယ်။
ယူကရိန်းကိုကျူးကျော်တဲ့တပ်တွေကစစ်ရာဇဝင်မှုကျူးလွန်တယ်လို့တန်တရားရှိသူ600ကိုစုံစမ်းဖော်ထုတ်ထားနိုင်တယ်လို့ယူကရိန်းအစိုးရရှေ့နေအဖွဲ့အကြီးအကဲကပြောဆိုလိုက်ပါတယ်
Every day in Ukraine we have extra 200 300 war crimes
ယူကရိန်းမှာနေ့စဉ်စစ်ရာဇဝင်မှု200 300လောက်တိုးလာနေပါတယ်အခုဆိုလို့ရှိရင်စစ်ရာဇဝင်မှုပေါင်း 1,000 ကျွဲနီးပါးရှိနေပါပြီလို့ယူကရိန်းအစိုးရရှေ့နေအဖွဲ့အကြီးအကဲအီရီနာဗီနီတော့ဖ်ကနယ်သာလန်နိုင်ငံ The Hague မြို့မှာအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါတန်တရာရှိသူ600ထဲက80ကိုစတင်တရားစွဲဆိုနေပြီဖြစ်ကြောင်းနဲ့အဲ့ဒီအထက်မှာရုရှားထိပ်တန်းစစ်ဘက်အရာရှိကြီးတွေပါဝင်တယ်လို့နိုင်ငံရေးသမားတွေနဲ့ဝါဒဖြန့်ချီရေးသမားတွေလည်းပါဝင်တယ်လို့ပြောဆိုပါတယ်။စုံစမ်းစစ်ဆေးမှုတွေမှာအက်စတိုးနီးယား၊လက်တီဗာ၊ဆလိုဗက်ကီးယား၊လစ်သူရေးနီးယားနဲ့ပိုလန်နိုင်ငံတွေလည်းပူးပေါင်းပါဝင်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။နိုင်ငံပေါင်းစုံပါဝင်တဲ့အဖွဲ့ဟာရာဇဝတ်မှုကျူးလွန်နိုင်ခြေနဲ့ပတ်သက်ပြီးမလကရေကစုံစမ်းစစ်ဆေးနေတဲ့တဟိတ်မြို့မှာရှိတဲ့နိုင်ငံတရာနိုင်ငံတကာရာဇဝတ်မှုခုံရုံး ICC နဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။ဘယ်တရားရုံးမှမဆိုလက်ခံနိုင်လောက်တဲ့သက်သေအထောက်အထားတွေကိုစုဆောင်းသိမ်းဆည်းထားပြီးမပြောင်းမပြက်အောင်ကာကွယ်ထားပါတယ်လို့လည်းအမျိုးသမီးဥပဒေပညာရှင် Vinitov ကပြောဆိုခဲ့ပါတယ်။ရုရှားကတော့ February 24ရက်နေ့ Ukraine ကိုစတင်ချူချော်ပြီးနောက်ပိုင်းအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတဲ့စွပ်စွဲချက်တွေကိုမဟုတ်မမှန်ဘူးလို့တောက်လျှောက်ညင်းဆိုခဲ့ပါတယ်
။ဖက်စီကန်ရုရှားတိုက်ခိုက်ခေါင်းဆောင် Alexei Navalny နောက်ထပ်1095နှစ်ကြက်ခံနိုင်တဲ့အမှုတစ်ခုနဲ့ထပ်မံဆွဲချက်တင်ခံထားရတဲ့ကြောင်းအင်္ဂါနေ့ကပဲပြောလိုက်ပါတယ်။ဆွေရောက်ဖွဲ့စည်းဖြစ်ထူထောင်သူဖြစ်တဲ့အရေးယူခံရတာလို့လည်းလူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။1095နှစ်ပြည်တံကိုစတင်ကြက်ခံရတာ၈ရက်တောင်မပြည့်သေးတဲ့အချိန်မှာပဲနောက်ထပ်အမှုတစ်မှုနဲ့ဆွဲချက်တင်ခံရတာလို့လည်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။ရုရှားဆွေရောက်တာဝန်ရှိသူတွေနီးစပ်သူတထွေးကြီးတွေလို့ရန်လိုမုန်းတီအောင်လှုပ်ဆော်တဲ့ဆွေရောက်ဖွဲ့စည်းတစ်ခုကိုတည်ထောင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့နောက်ထပ်1095နှစ်ချက်ခံရမယ့်အခြေအနေနဲ့သူရင်ဆိုင်နေရတာလို့လည်းပြောဆိုခဲ့ပါတယ်။နဗာနီပေါ်ဆွေချက်တင်တဲ့ပတ်သက်လို့ရုရှားဆွေရဘက်ကတော့တရားဝင်ကြေညာတာမျိုးမရှိသေးပါဘူး။ဆာဗေးရီးယားဒေသမှာ2020ပြည်နှစ်ကစီယိုရီခီးစဉ်အတွင်းအစိတ်တင်နေတာပါဝင်ရုရှားအာဏာပိုင်ကအတိုက်ခံခေါင်းဆောင်ပေါ်နှစ်ပေါင်းများစွာပြစ်မှတ်ထားတာခံခဲ့ရတာပါ။ရုရှားဆွေကတော့အတိုက်ခံခေါင်းဆောင်ကိုအစိတ်ခတ်တာမျိုးမလုပ်တဲ့အကြောင်းညှင်းဆန်ထားပါတယ်။အစိတ်တင်နေတာကိုဂျာမနီနိုင်ငံမှာစစ်ကူသမှုခံယူခဲ့ပြီးတဲ့နောက်2022ခုနှစ်ကရုရှားကိုပြန်လာချိန်မှာပဲဖမ်းဆီးခံခဲ့ရတာပါယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုဟာလင်ညာထားတဲ့အချက်လက်တွေကိုအခြေခံထားတဲ့အသုံးမချတဲ့လုပ်ရဖြစ်နေလဲအတိုက်ခံခေါင်းဆောင်နာဗာနီကဝေဖန်ပြောဆိုထားပါတယ်
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓနေ့မနေ့ဖက်တန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါအောင်မယ်မြန်မာစစ်အာဏာပိုင်တွေဟာလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်အရသားတွေပေါ်ထိန်းချုပ်ပြီးတန်ခတ်တဲ့လုပ်ရမျိုးတွေနဲ့စစ်ရာဇဝင်မှုတွေကိုကျူးလွန်နေတယ်လို့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးတစ်ခုဖြစ်တဲ့ Amnesty International ကဆွဆွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလနဲ့မတ်လတွေအထွေမှာတင်ကယားနဲ့ကရင်ပြည်နယ်တွေမှာစစ်တပ်ကထိုးစစ်တွေအရှိန်မြင့်လှုပ်ဆောင်ခဲ့ပြီးတော့ခရစ်စမတ်နေ့အကြုံညလူ30ကျော်မိရှုခံထားရတဲ့အလောင်းတွေအပါအဝင်အရသားတွေကိုဥပဒေမဲ့တပ်ပြတ်တာတပ်ဖြတ်တာပစ္စည်းဥစ္စာတွေကိုလူရက်ဖျက်ဆီးတာရွာတွေကိုမိရှို့ဖျက်ဆီးတာပြည်တွင်းဒုက္ခသည်စခန်းတွေကိုလေကြောင်းကနေတိုက်ခိုက်တာဘာသာရေးအဆောက်အဦတွေဆေးရုံဆေးကနေနဲ့လူနေအိမ်တွေကိုဘုံကျဲတိုက်ခိုက်တာစတာတွေကိုကျူးလွန်ခဲ့တယ်လို့နိုင်ငံတကာလူနေချမ်းသာကွင်းအဖွဲ့ကြီးကဗုဒ္ဓဟူးနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်အခုလိုတိုက်ခိုက်မှုတွေဟာစစ်ရာဇဝဲမှုအသည့်တစ်ခုထပ်မံကျူးလွန်ရရောက်တယ်လို့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်းနိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးကပြောဆိုထားပါတယ်ခင်ဗျာ
တက်ဆက်ပြည်နယ်ယူဗာရီမြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကဆယ်ကျော်တက်ရွယ်တနတ်သမား2ရဲ့လက်ချက်နဲ့တိစုံရတဲ့မူလရန်ကျောင်းသား19ယောက်နဲ့ဆရာ2ယောက်ထဲကကလေး2ယောက်ရဲ့ဇာပနာကိုအင်္ဂါနေ့မှာစတင်ကျင်းပပါတယ်ပထမဆုံးဇာပနာဖြစ်တဲ့ဆယ်နှစ်ရွယ်မူလရန်ကျောင်းသူ2ယောက်နဲ့အမရီချိုကစားဟာချစ်စရာကောင်းပြီးပျော်ပျော်နေတဲ့သူရေကူးနဲ့ပုံဆွဲရတာကိုနှစ်သက်သူတူဖြစ်ပြီးမိုင်တေယူလီနာရော်ဒရီဂို့စ်ကတော့က ကွန်နူရှင်ကျောင်းသူဖြစ်ပြီးဝီလငါးတွေလပိုင်းနေကြောင်းလေ့လာရတာဝါသနာပါပြီးအန်ဝါဇီဝဗေဒပညာရှင်ဖြစ်လာဖို့စိတ်ကူထားသူဖြစ်ပါတယ်။ဒီဆုံးသူတွေကနောက်ထပ်ဇာပနာအခမ်းအနားတွေကိုလည်းဇွန်လလယ်အထိကျင်းပသွားမှာပါ။သမ္မတဂျိုးဘိုင်ဒန်ကတော့ပြစ်ခတ်မှုမှာဒီဆုံးသူတွေအသက်မသေးပဲလွတ်မြောက်လာသူတွေရဲ့မိသားစုတွေနဲ့တင်းနှင်းနေနေတုန်းကပဲယူဗာဒီမြို့မှာတွေ့ဆုံခဲ့တာ
ပါ။ To more mass shooting aftermath.
မေဂါမဆူလိုက်ပြုံးလိုက်တပြက်ခံရမှုဖြစ်တဲ့နေရာကိုဘယ်သမရမှသူ့လောက်ရောက်ဖူးကြမှာမဟုတ်ပါဘူးဒီဖြစ်တဲ့တော်တော်များများလည်းကြိုတင်ကောက်ွယ်လို့ရနိုင်ပါတယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒင်းနဲ့အင်ဂျီရောမှာအင်္ဂါနေ့တွေ့ဆုံရမှာသမရဘိုင်ဒင်မှတ်ချက်ပေးသွားတာပါတနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးသမရဂျိုးဘိုင်ဒင်ရဲ့ဂျိုးဘက်မှုတွေကိုအတိုက်ခံ Republican တွေဘက်ကဆန့်ကျင်နေချိန်မှာပဲတနက်ကန်ဆောင်ခွင့်နဲ့ပတ်သက်လို့ Congress လွှတ်တော်မှာဆွေးနွေးဖို့လည်းသမရကကြေညာပြောဆိုထားပါတယ်
တရုတ်ရဲ့ချင်းချောင်းမှုတွေမြင့်တက်နေချိန်မှာပဲထိုင်ဝမ်ကိုအမေရိကန်အမျိုးသမီးအထက်လွှတ်တော်မှတင်မီဒက်ဂွတ်သွားရောက်ပြီးအင်ကာနေပါပဲထိုင်ဝမ်သမ္မတနဲ့တွေ့ဆုံကတနိုင်ငံဆက်ဆံရေးကိုဆွေးနွေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်အကြားစီးပွားရေးနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာဆက်ဆံရေးတွေကိုအဓိကထားဆွေးနွေးခဲ့ပါတယ်။အမေရိကန်ရဲ့ကူညီထောက်ပံ့မှုဟာစီးရေးကိစ္စတစ်ခုတည်းတင်မကပဲစီးပွားရေးဆိုင်ရာကိစ္စတွေလည်းပါဝင်တယ်လို့စီးနေတတ်တော်အမတ်ဒက်သွတ်ကထိုင်ဝမ်သမ္မတဆိုင်အန်ဝမ်နဲ့တွေ့ဆုံခြင်းမှာမှတ်ချက်ပြုပြောဆိုခဲ့ပါတယ်အထက်လွှတ်တော်အမတ်ဒါသဝတ်ဟာစစ်မှုရဟောင်းတစ်ခုဖြစ်ပြီးအမေရိကန်စစ်တပ်မှဒုတိယဗိုလ်မှူးကြီးအထိတာဝန်ထမ်းဆောင်ခဲ့ပါတယ်ထိုင်ဝမ်သမ္မတဆိုင်ကလည်းထိုင်ဝမ်ရေလက်ချငိမ့်ချမ်းရေးနဲ့တည်ငြိမ်ရေးအတွက်ထောက်ပံ့ကူညီတဲ့အတွက်အမေရိကန်လွှတ်တော်နဲ့အမေရိကန်အစိုးရကိုကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်တရုတ်ကတော့ထိုင်ဝမ်ကိုသူတို့ရဲ့ပိုင်နက်နယ်မြေတစ်ခုအဖြစ်လို့ကြွေးကြော်ထားပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာတရင်းနောက်နေရာပျောက်ဆုံးနေတဲ့ကိစ္စကိုအာဖဂန်တာလီဘန်တွေကအမြန်ဆုံးစုံစမ်းဖော်ထုတ်ပြီးတာဝန်ရှိသူတွေကိုအရေးယူဖို့နိုင်ငံကတရင်းလက်ခွင့်ဖွဲ့တွေကအင်္ဂါနေ့မှာတောင်းဆိုလက်ကျပါတယ်။တရင်းသမားတွေဖြစ်ကြတဲ့အလီအက်ခွာခိုင်ခွာနဲ့ဂျမာလူရင်တေတာတို့နှစ်ဦးဟာမေလ24ရက်နေ့ကတည်းကကပူးမြို့တော်မှာပျောက်ဆုံးသွားတဲ့အကြောင်းမိသားစုဝင်တွေနဲ့လုပ်ဖို့ကမ်ပိန်းတွေကပြောဆိုထားတာဖြစ်ပါတယ်။နိုင်ငံကတရင်းသမားများအဖွဲ့ချုပ် AFG ကတော့တရင်းနောက်နေရာပျောက်ဆုံးနေတဲ့ကိစ္စကိုအမြန်ဆုံးစုံစမ်းဖော်ထုတ်ဖို့တောင်းဆိုလိုက်ပြီးအာဖဂန်နစ္စတန်နိုင်ငံမှာတရင်းမီဒီယာသမားတွေအကာအကွယ်ပေးဖို့လိုအပ်နေတာတွေကိုလည်းထောက်ပြပြောဆိုသွားတာပါ။တရင်းမီဒီယာလက်ခွင့်ကိုကာကွယ်မယ်အကြောင်းလူစုရှင်ကြားပြောဆိုထားပေမဲ့လည်းပြီးခဲ့တဲ့နှစ်ဩဂုတ်လကအာဏာရလာရင်ကစလို့တာလီဘန်တွေဟာမီဒီယာတွေပေါ်မှာဖိနှိပ်မှုတွေတိတိကျကျတိုးလာတယ်လို့တွေ့ရတဲ့အကြောင်းလဲထုတ်ပြန်ချက်မှာပြောဆိုထားပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုအောင်လွင်ဦးတို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်ရန်ကုန်မြို့လယ်ခေါင်ကဘာလန်ကမှတ်တိုင်မှာမေလ31ရက်အင်္ဂါနေ့ကဘုံးပေါက်ကွဲမှုဖြစ်ပြီးကမှတ်တိုင်အနီးကရက်သားပြည်သူတဦးသေဆုံး9ဦးဒဏ်ရာရပါတယ်။စိုးရိမ်လူနာတချို့လည်းရှိတယ်လို့ကုညီကဲဆဲပြည်သူတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညွန်ဦးပြောပြပေးထားပါတယ်ရှင်
။ရန်ကုန်ကျောက်သားမြို့နယ်35လမ်းအလစ်ဘလောက်မှာရှိတဲ့ဘာလန်ကမှတ်တိုင်မှာမေလ31ရက်နေ့နီးလယ်ပိုင်း3နာရီကျော်မှာဘုံးပေါက်ကွဲမှုဖြစ်ခဲ့တာပါ။ဒီပောက်ကွဲမှုကြောင့်ကမှတ်တိုင်အနီးမှာရှိတဲ့ရပ်သားပြည်သူတွေလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဖြစ်စဉ်အနီးမှာရှိတဲ့လင်းလက်လူမှုကူညီရေးအသင်းကို VOA ကဆက်သွယ်မေးမြန်းရမှာအခုလိုပြောပါရစေ။
ကျမကရုံးပေါ်မှာဆိုတော့3နိုင်20လောက်ကဖြစ်တယ်လို့ဟိုရပါတော့ဒီအချိန်ပေါ့ခံမရပါရှင်။အတန်တော့ကျရတာပေါ့ဟိုကျရတယ်ဆိုတော့ကျမနီးတယ်နီးတယ်လေလမ်းထိပ်မှာဆိုတော့ကျမနဲ့တိတ်မဝေးပေါ့။အဲ့အတန်ကြားပြီးရတာဒါဟိုရပါတော့ကလေးတွေကလည်းပြေးလာပြီးတော့တင်းလာပို့တယ်။ဒီဟိုကဘုံပေါက်တဲ့ကိစ္စမှာလူနာတွေရှိရဆိုတာပြောတော့ကျမဒီယူနီဖောင်းတွေပါလေပို့ပြီးတော့ဆင်းသွားတဲ့အချိန်မှာလူနာတွေအရင်တွေကတော့အဲ့လိုပေါ့ဟိုပြည်သက်တန်ရရှိနေတာပေါ့နော်အတူတူတွေကိုလည်းအနားမကပ်ဘူးနဲ့ဒီလူနာတွေကိုအတက်ကဲဖို့အရေးကြီးတဲ့အကြောင်းနဲ့အများဆုံးလူနာကိုဆေးရုံကြီးကိုအရင်ပို့တယ်အဲတခြားဟိုပါပေါ့သွားနိုင်လာနိုင်တဲ့ကလေးတွေတန်ရရတဲ့ကလေးတွေကြတော့ကျွန်တော်တို့ဒီဘက်ဘာလန်းထဲမှာရှိရဆေးရုံကိုတော့အရင်ကြီးသွားတယ်ပေါ့
ပောက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးတော့ဖြစ်စဉ်ဖြစ်တဲ့အနီးအနားမှာလူညုံကြီးယူပြီးတော့မိုင်းရှင်းလင်းမှုတွေလုပ်ပါတယ်မန်ရှင်လေးဆောင်ရနေချိန်မှာနောက်ထပ်မပေါက်ကွဲသေးတဲ့ကြံရှိတဲ့ဘုံသလုံးတွေ့တဲ့အတွက်ကာတာအကွန်းကြီးကာယံပြီးတော့ဘုံကိုဖောက်ခွဲဖြတ်စီးခဲ့တယ်လို့သိရပါတယ်။ပေါက်ကွဲမှုကြောင့်ရတားပြည်သူ၁၀ဦးထိခိုက်ဒဏ်ရာပြီးတော့အသက်အန္တရာယ်ဆွေးဝင်ရတဲ့လူနာ၄ဦးရှိတယ်လို့ဖြစ်စင်မှာကိုရိုင်းကူညီကဲစင်နေသူတဦးကပြောပါတယ
်။မြင်ကွင်းမှာတော့ဒီမှာဆွေးဝင်ရလူနာတော့အနည်းဆုံး၄ယောက်လောက်တော့ကျွန်တော်တို့မြင်ခဲ့တယ်။တယောက်ကတော့အလွန်ဆိုးရွားတယ်။အသက်အန္တရာယ်တော့ဖြစ်နိုင်တယ်။နောက်တစ်ယောက်ကတော့၆ယောက်ထိခဲ့တယ်ဟုတ်ကဲ့ပြည်ထောင်လုံးလူနာလည်းရှိတယ်ဒီခေါက်တွေထိတာရှိတယ်လက်တွေထိတာရှိတယ်တိုက်တွေထိတာရှိတယ်ဆိုရင်တော့ဒီအဲ့ဒီလဲကျသွားတဲ့အနေအထားမျိုးပုံစံမှာရှိတယ်
ဆိုးရင်ရတဲ့လူနာရီတဲကတူးသေဆုံးတယ်လို့သတင်းထွက်နေပေမဲ့အတည်ပြုလို့မရသေးပါဘူး။ပောက်ကွဲမှုဖြစ်ပွားတဲ့နေရာဟာရန်ကုန်မြို့လေကောင်မှာရှိတဲ့ကားမတိုင်မှာပောက်ကွဲတာဖြစ်ပြီးတော့ပောက်ကွဲချိန်ဟာလူစီကားတဲ့အချိန်လည်းဖြစ်ပါတယ်။ရန်ကုန်မြို့မှာအစိုးရဌာနဆိုင်ရာယုံတွေရက်ွက်ယုံတွေမှာမကြာခဏဆိုသလိုဘုံနဲ့ပစ်ခတ်တိုက်ခိုက်ပောက်ကွဲမှုတွေရှိပေမဲ့အများပြည်သူအသုံးပြုတဲ့ဘတ်ကားမတိုင်မှာအခုလိုပောက်ကွဲတာဒါပထမဆုံးအချိန်ဖြစ်ပါတယ်။ပောက်ကွဲမှုနဲ့ပတ်သက်ပြီးတော့ဘယ်အဖွဲ့အစည်းကလှုပ်ဆောင်နေဆိုတာကိုထုတ်ပြန်တာမရှိသေးသလိုထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့လည်းကြောက်တရားရဲစခန်းကိုဖုံးဆက်သွဲခေါ်ဆိုပေမဲ့လက်ခံပြချမှုမရှိပါဘူး။ NUG ဂျာကလာမြူသားညီညီအစိုးရကတော့အရသားတွေကိုထိခိုက်စေတဲ့ဒီအကြမ်းဖက်မှုကိုဝေဖန်ရှုတ်ချတဲ့ကြေညာချက်ထုတ်ပါတယ်။ NUG ကောက်ကွေးဌာနအနေနဲ့သူ့တပ်ဖွဲ့ကစစ်သည်ကျင့်ဝတ်တွေကိုတိတိကျကျသတ်မှတ်ထားသလိုလိုက်နာဖို့ပြက်ကွက်လို့ရှိရင်လည်းထိရောက်စွာအရေးယူတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ကိုသားညုံဦးပြပြပေးခဲ့တာပါရှင်ဝက်လက်နယ်တဲကအခြေအနေကိုလည်းတင်ပြပေးပါမယ်မေလ23ရက်နေ့ကတည်းကဝက်လက်မြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာတွက်နေမြေရှင်းလင်းရေးလုပ်တာကြောင့်ကြေးရွာပေါင်း30ကျော်လောက်ကရွာသူရွာသားတောင်းငယ်ချီဟာအိုးအိမ်ဆွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ဒေသခံတချို့ဖမ်းဆီးခံရပြီးနှိပ်စက်တပ်ဖြတ်မှုလည်းရှိတယ်လို့လည်းပြောကြပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုမမျှသစေအောင်ပြောပြပေးပါမယ်ရှင်
စစ်ကောင်စီတပ်တွေဟာမေလ23ရက်နေ့ကဝက်လက်မြို့နယ်အရှိချမ်းကကျေးရွာတွေကိုစတင်ဝင်ရောက်ပြီးနေမြေရှင်းလင်းရေးလုပ်တာကြောင့်ကျေးရွာသားတွေဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီရဲ့နေမြေရှင်းလင်းရေးတပ်တွေအတွင်းမှာကျေးရွာသားတချို့ဖမ်းဆီးတပ်ဖြတ်ခံရတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဝက်လက်မြို့နယ်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုနဂါးလေးက VOE ကိုပြောပါတယ
်။အဲ့လိုတောင်းနေနှစ်မှာဆိုရင်ဒီလိုဒီတော့ဒီအနုဒမီတောင်းင်းနဲ့အနုဒမီဟုတ်ပါတယ်အထက်မှာ26 29ရက်နေ့ကမဲခုံးကဆိုင်ဘာဖြစ်တယ်ဒါပဲဖြစ်ပြီးတော့27ရက်နေ့ကတယ်ရောမှာရောက်တယ်တယ်ရောတာပေါ့နော
်ဟုတ်တ
ယ်တယ်ရောမှာရောက်ပြီးတော့တယ်ရောမှာတဲ့ဖြစ်သွားတယ်တယ်ရောမှာကျွန်တော်မျက်မြင်ပြောင်းနေတယ်ဒါနဲ့လက်လက်ချင်းထူတာကဟုတ်တယ်2ရက်တော့ဒီဆိုတော့ကျွန်တော်စုစုပေါင်း4ရက်ပြည့်ပြီအဲတယ်ရောမှာ4ရက်နဲ့ကျွန်တော်မဲခုံးမှာ20လောက်နဲ့ဆိုရင်24
စစ်ကောင်စီရဲ့နေမြေရှင်းလင်းစစ်ကြောင်းဟာရွှေဘုံမြို့နယ်ကကြေးရွာတွေကိုရှင်းလင်းလာတဲ့စစ်ကြောင်းဖြစ်ပြီးမေလ23ရက်နေ့မှာဝက်လက်မြို့နယ်အရှိချမ်းကိုစပီးဝင်ရောက်လာတာလို့ဆိုပါတယ်။31ရက်နေ့မှာတော့ဝက်လက်မြို့နယ်အနောက်ချမ်းကဥယင်သာကြေးရွာကိုရောက်နေတယ်လို့ဒေသခံတွေကပြောပါတယ်။နေမြေရှင်းလင်းအတွင်းမှာကြေးရွာသားတွေကိုဖမ်းဆီးပြီးစစ်လက်နက်တွေကိုတည်ခိုင်းတာအမျိုးသမီးတွေကိုတားမယားပြုကျင့်လိန်စော်ကားမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်။ဒီဆွဆွဲချက်တွေကိုတော့ VOE ကတိကျအတိမပြုနိုင်ပါဘူးဝက်လက်မြို့နယ်အတွင်းစစ်စီရင်တဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီပြန်ကြားရေးကလည်းထုတ်ပြန်ပြောဆိုတာမရှိပါဘူးမေလ23ရက်စစ်ကောင်စီစစ်ကြောင်းတွေဝက်လက်မြို့နယ်ထဲဝင်လာလို့ရွာသားတွေစစ်ဆောင်ရတဲ့အချိန်မှာမိုးတဲနေတဲ့ရက်တွေဖြစ်တာကြောင့်နေရည်နဲ့စားရည်အခက်အခဲတွေရှိသလိုကျန်းမာရေးလည်းထိခိုက်ရသူတွေရှိတယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
အခုကောင်ဘာမှမပေါ်မလာဘူးခါးစရာဥက္ကဋ္ဌကစားဖောက်ဟုတ်မလာရဘူးရခါးစီမိုးလာကြီးတဲ့မှာဒီလိုအပင်လေးကြီးလို့တောင်းအပင်လေးကတဲလေးပေါ့နော်ဖောက်ခါတဲလေးကြီးလာလို့အိုးကျင်းပြီးတော့အမှမြေကြီးပေါ်မြေကြီးပေါ်မှာပဲ HR ရဲ့ညာအောင်ရနည်းနည်းကကျွန်တော်ဒီစီးကိုတောင်းလာရင်ကျွန်တော်တို့အဲ့လိုမျိုးတို့ကကျွန်တော်မျိုးရောက်ရတယ်ဗျအခုကောင်မိုးရတယ်တော့ကျွန်တော်တို့မှဒီဘက်ကတကယ်တကယ်စမ်းမကြီးအများကြီးကြိုက်တယ်စမ်းမကြီးတော်တော်လေးစိုးရတယ်ဗျကျမရရမူရတော့ကျွန်တော်တို့နာစီဆောင်စုရဖြစ်တယ်အဲဌာနခြင်းပေါ့နော်ဌာနခြင်းကတော့နေဒီကနာစီဆောင်စုကတော်တော်များရှိတယ်ဗျအဲဒီဒီဆောင်တော့ကြတော့မိုးတမိုးနမိုးတော့မြည်ရမကြဘူးလေအားလုံးကပြော့ခွေသွားကြတာပဲကျွန်တော်တို့ဟိုတော်တော်လေးလည်းဒီအားလုံးကပါလေစိတ်လည်းမကောင်းဘူးဗျ
စစ်ကောင်စီတပ်တွေကစကိုင်းတိုင်းတွင်းကမြို့နယ်တော်တော်များများကိုနေမြေရှင်းလင်းရေးတွေလုပ်နေတာကြောင့်ကျေးရွာတချို့ရွာလုံးကျွတ်ထွက်ပြေးနေရတယ်လို့စစ်ဆောင်တွေလည်းတောင်းနှင့်ချီပြီးတော့ရှိပါတယ်။လက်ရှိမိုးရာသီကာလအတွက်နေထိုင်ရေးနဲ့စားသောက်ရေးအတွက်ရိခါနဲ့ဆေးဝါးတွေလိုနေတယ်လို့ဒေသခံတွေကပြောပါတယ်။ထွက်ပြေးနေရတဲ့ဒုက္ခသည်တွေဟာတောတောင်တွေထဲမှာယာယီနေသူတွေရှိသလိုနီးစပ်ရာဆွေမျိုးသားချင်းရွာတွေရဲ့အိမ်တွေနဲ့ဘုံကြီးကျောင်းတွေမှာခိုးလုံနေရသူတွေလည်းရှိပါတယ်။သူတို့ကိုဒေသခံအချင်းချင်းပြန်ပြီးတော့ကူညီပေးတယ်ဆိုပေမဲ့အချင်းကြားလာတာနဲ့အမျှအကူအညီရဖို့ပိုပြီးခက်ခဲလာတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်ဒေတာအပြင်ဘက်ကအကူအညီပေးဖို့လဲသွာလာရေးအခက်အခဲတွေကရှိနေပါတယ်အာဆီယံကတော့မြန်မာပြည်သူလူသားချင်းစာနာကူညီမှုအကူအညီတွေပေးဖို့ညှိနှိုင်းဆောင်ရွက်နေတာမှစကိုင်းတိုင်းကိုလည်းဦးစားပေးအစဉ်သတ်မှတ်ထားပါတယ်ရှင
်မမြသစင်အောင်ပါရှင်စစ်ဆောင်နေအတွက်ကုလသမဂ္ဂရဲ့အကူအညီအစီအစဉ်ကိုလည်းတစ်ဆက်တည်းမှာတင်ပြပေးလိုပါတယ် မြန်မာနိုင်ငံတွင်းကနိုင်ငံရေးပဋိပက္ခဒဏ်ကြောင့်အိုးအိမ်မဲ့ဖြစ်နေသူတွေကာလရှည်နေရက်စွန့်ခွာနေရသူတွေနဲ့စာဝတ်နေရေးချက်တဲနေသူအနည်းဆုံး၄သန်းလောက်ကိုကုလသမဂ္ဂကမ္ဘာစားနပ်ရိက္ခအစီအစဉ် WFP ကဒီနှစ်ထဲမှာကူညီနိုင်ဖို့ရထားတယ်လို့ပြောပါတယ်။နေရက်စွန့်ခွာပြီးထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကတော့ဆက်ပြီးတော့လိုအပ်နေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်တင်ပြပေးပါမယ်ရှင်။
ပြည်တွင်းမှာဖြစ်ပွားနေတဲ့ပြည်ပခန့်တန်းကြောင့်အိုးမဲ့အိမ်မဲ့ဖြစ်ရသူတွေကာလကြာရှည်နေရဆွန့်ခွာနေထိုင်နေကြသူတွေနိုင်ငံရေးနဲ့စီးပွားရေးအကျပ်အတည်းတွေကြောင့်အသက်မွေးဝမ်းကြောင်းစားဝတ်နေရေးအခြေအနေထိခိုက်ခဲ့ရတဲ့မျိုးပြနေဆင်းရဲနွမ်းပွားသူတွေကိုဒီနှစ်ထဲမှာအကူအညီပေးသွားမယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Steven Anderson က VOA ကိုအီးမေးလ်ကနေသတင်းပြောပါရယ်
။တစ်ချိန်တည်းမှာပဲနိုင်ငံအနှံ့နေရအသီးသီးမှာနေရဆွန့်ခွာတင်းရှောင်နေရသူတွေတိုးလာပြီးလူသားချင်းစာနာမှုအကျပ်အတည်းဟာတီထွားလာနေပါတယ်။နေရဆွန့်ခွာတင်းရှောင်နေရသူတွေနဲ့တိကြိုက်ခံစားရသူအများစုစီကိုလူသားချင်းစာနာမှုအကူအညီတွေရောက်ရှိနိုင်ခြင်းမရှိသေးပါဘူး။အခုလိုအချိန်ဟာမြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံတကာအသိုင်းအဝိုင်းစီကတသားတည်းရည်တည်မှုနဲ့ပံ့ပိုးကူညီမှုတွေကိုအရင်ကတည်းပိုလိုအပ်နေတဲ့အချိန်ဖြစ်ပါတယ်
။အနည်းဆုံးမြန်မာနိုင်ငံသား၄သန်းကိုကူညီဖို့ရတာပြီ။အခုနှစ်အစပိုင်းမှာတဲ့လူပေါင်းနှစ်သန်းကျော်ကိုကူညီပေးခဲ့ပြီးဖြစ်တယ်လို့သိရပါဗျ။ရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းကတိုက်ပွဲရှောင်နေအပါအဝင်တခြားထိခိုက်လွယ်သူပေါင်းလူဦးရေ36,000ဝန်းကျင်ကို WFP ကလာစဉ်ထောက်ပံ့တာတွေလှုပ်ဆောင်နေတယ်လို့ပြောပါဗျ။ WFP ရဲ့စံစီစာပယ်အခြေခံစားနပ်ရိက္ခာနဲ့လာစဉ်ထောက်ပံ့မှုရနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစစ်ဆောင်စခန်းတစ်ခုမှာတော့မိုးရင်းကာလအမီနေရာထိုင်ခင်းအရေးပေါ်လိုအပ်နေပါဗျ။လူကြီး3,000ဝန်းကျင်နေထိုင်တဲ့အဲ့ဒီစစ်ဆောင်စခန်းမှာတဲအိမ်တွေရဲ့ကြံ့ခိုင်မှုအားနည်းနေပြီးဒါတွေကိုကူညီပေးနိုင်မှုစစ်ဆောင်စခန်းတာဝန်ခံကပြောပါတယ်
။ဒီကတလားပြင်းမှာလဲမုံကဟိုဟာအဖေးနဲ့ရော်တာတို့ဒီတခါနေရင်လေပြင်းတိုက်တာတို့ရှိတာပေါ့။အဲလေပြင်းတိုက်အောင်ဆိုတခါနေရင်တဲအိမ်တွေကရှိုင်သွားတာတို့တိုင်နဲ့တိုင်ကြီးဟိုပါပေါ့နော်။အမိန်ပြုတ်ဖြစ်သွားတာတို့အဲ့လိုမျိုးတော့ဖြစ်နေတာပေါ့။ဒါမဲ့လက်ရှိအမြင်တွေအားဖြင့်ဆိုတော့ဟိုဟာတဲအိမ်တွေကတော့ကျင်းလင်းပြုတ်ပြင်းဖို့အမြင်ဆိုးတော့လိုအပ်နေတာပေါ့။ဒီမိုးရွာတွေနဲ့ကြက်လာပြီပေါ့နော်သူတို့တိတ်အင်းနေလေဟောပေါ့နော်အောင်းတော့လာပြီဆိုတော့ဒီအောက်ခြေတိတ်အင်းနေတာဟောမခိုင်တော့ဘူးပေါ့ဒီပြင်းလေဟောဝိမ့်မဲ့တာတော့ပေါ့နော်အာဖွစ်စီဖြစ်ဖြစ်ဟောဒီမိုးမကြမြင်တော့ဟောပေါ့နော်နာပြီးရနေဖစ်ချုံနေလို့သူပြင်းချင်တာပေါ့
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ရဲ့စည်ရင်းအရာဆိုရင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးချိန်ကစလို့ပြည်တွင်းနေရဲစွန့်ခွာသူဥယေက9,360,000ကျော်အထိရှိထားပါတယ်နေရဆွန့်ခွာနေရသူတွေအတွက်အရက်ဖက်အဖွဲ့အစည်းတွေဒေသခံစေနာရှင်တွေနဲ့ WFP အပါအဝင်တခြားအဖွဲ့အစည်းတွေကနေစာနယ်ရိက္ခာနဲ့အခြေခံပစ္စည်းတွေကိုထောက်ပံ့ပေးနေပေမဲ့လည်းဒီအခက်အခဲတွေကိုရင်ဆိုင်နိုင်မှုပြန်လည်ရည်တည်နိုင်မှုကပံ့ပိုးမှုတွေထပ်ပြီးလိုအပ်နေသေးတယ်လို့သိရပါဗျ။စစ်ဆောင်စခန်းတွေစီတော်ရောက်ခဲ့တဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Steven Anderson ကစစ်ဆောင်တွေရဲ့လက်ရှိအခြေအနေကိုအခုလိုအီးမေးလ်ကနေသတင်းပြန်လည်ဖြေကြားပါဗျ
။ကြားပြင်းတွေကတိုက်ပွဲဆောင်ပြည်သူတွေကိုတွေ့တဲ့အခါသူတို့ရဲ့မျက်လုံးတွေထဲမှာဝမ်းနဲ့ပူဆွေးမှုတွေရောကြံ့ကြံ့ခံနိုင်စွမ်းတွေကိုရောကျွန်တော်တွေ့မြင်ခဲ့ရပါတယ်။အများစုကသူတို့ရဲ့နေအိမ်တွေ၊လေယာဉ်တွေနဲ့ပိုင်ဆိုင်မှုအလုံးနီးပါးဆုံးရှုံးခဲ့ရပါတယ်။နောက်ပြီးတော့သူတို့အခုရောက်နေတဲ့နေရာကိုရောက်နိုင်ဖို့အတွက်တော်တော်ဝေးဝေးကလာခဲ့ကြရတာပါ။အများစုကတော့တနေရာကနေတနေရာကိုပြောင်းရွှေ့လာကြရင်းနဲ့ဘာပစ္စည်းမှကိုမကြံတော့တာပါပဲ။လက်တလောအခြေချထားတဲ့နေရာတွေကနေရေးထိုင်ရေးအခြေအနေကတော့တကယ်ကိုချိုးချိုးငဲငဲစင်စင်ရဲရဲပါပဲမိသားစုတော်တော်များများကတကိုယ်ရေးတန်ရှင်းမှုမရှိတဲ့ယာယီတဲတွေမှာနေထိုင်နေကြရရှာပါတယ်သူတို့မှာအခုဆိုရင်ဝင်ငွေမရှိတဲ့အပြင်စုဆောင်းထားတဲ့ငွေအလုံးနီးပါးဆုံးရှုံးသွားခဲ့ရပါတယ်ကလေးတွေအမျိုးသမီးတွေသက်ကြီးရွယ်အိုနဲ့မတန်မဆွမ်းသူတွေလိုထိခိုက်လွယ်တဲ့နေရာတွေအတွက်အကာအကွယ်ပေးရေးဆိုင်ရာစိန်ခေါ်ချက်တွေလည်းကြီးကြီးမားမားရှိနေပါတယ်ဒါပေမဲ့တိုက်ပွဲဆောင်အများအပြားကြားမှာစစ်သမ ्या ကိုအကောင်းဆုံးရင်ဆိုင်မယ်ဆိုတဲ့ခွန်အားနဲ့ကြံ့ကြံ့ခံနိုင်တဲ့စိတ်ဓာတ်ကိုလည်းကျွန်တော်တွေးခဲ့ရပါတယ်။မိဘတွေဆိုရင်လည်းသူတို့ရဲ့သားသမီးတွေအတွက်အားတင်ပြီးကြိုးစားရည်တည်နေတာကိုတွေ့ရတော့ကျွန်တော်တော်တော်လေးစိတ်ထိခိုက်ရပါတယ်။သူတို့ကလေးတွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်ရှိဖို့မျှော်လင့်ချက်ကိုတော့သူတို့စုပ်ကင်ထားစေပါပဲ
။ဆစ်ဆောင်နေသူတွေအတွက်စာနယ်ရိက္ခာအပြင်ကျန်းမာရေးစောင့်ရှောက်မှုအမိုးကာနဲ့ရေနဲ့တန်ရှင်းရေးတို့အတွက်အကူအညီတွေအဓိကလိုအပ်နေတယ်လို့လည်းပြောပါရယ်။မြန်မာနိုင်ငံတွင်းကပြည်ပခန့်တွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးကိစ္စကိုအာဆီယံအသင်းကြီးမှဆွေးနွေးနေရလဲရှိပါတယ်။ ဒါပေမဲ့ဒီအကူအညီတွေပေးမဲ့ပုံစံအကူအညီပေးရေးလုပ်ငန်းတွေအကောင့်ထဲဖော်မဲ့ကိစ္စတွေနဲ့ပတ်သက်လို့အာဆီယံအသွင်းမှာသဘောမညီမျှတာတွေလည်းရှိနေပါတယ်မြန်မာစစ်ကောင်စီဘက်ကတော့သူတို့တတ်မှတ်ထားတဲ့မူပေါင်းအသွင်းကနေတရားဝင်ဆောင်ရွက်မယ်ဆိုရင်လက်ခံပူးပေါင်းသွားမယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ
ကိုရဲမုံပြောပြပေးခဲ့တာပါရှင်မြန်မာသတင်းဆောင်မတွေပြီးမှတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းဆောင်မတပုတ်ကိုဆက်ပြီးတင်ပြပေးလိုပါတယ်ဖန်လော်ရင်ဓာတ်ငွေထုတ်လွှတ်မှုလျှော့ချရေးဝိုင်းပြီးတော့ဂျိုးပန့်နေရတဲ့အချိန်ရဲလျက်စစ်ထုတ်ယူရေးလုပ်ငန်းဟာတွင်းတက်လောင်စာသုံးဆွင့်အင်ထုတ်ယူရေးလုပ်ငန်းတချို့အတွက်အလားအလာရှိတဲ့အစားတူရွေးချယ်စရာဖြစ်လာပါတယ်ကင်မရွန်နိုင်ငံအတွက်ရာလျက်စစ်ထုတ်လုပ်ရေးစီမံကိန်းကြီး Nestigel ကနေစွန့်အင်30ရာခိုင်နှုန်းတိုးမြင့်ထုတ်လုပ်နိုင်တော့မှာဖြစ်ပါတယ်။စီမံကိန်းလုပ်ငန်းခွင်ကနေ Emmanuel Julinas တရင်ပေးပို့ထားတာကိုနန်းလောင်ပြောပြပေးပါမယ်ရှင်
။အပြည့်ပြည့်ဆိုင်ရာဗဒရေးကော်ပိုရေးရှင်း IFC ရဲ့အဆိုအရကင်မရွန်နိုင်ငံမှာပြည်သူ60ရာခိုင်နှုန်းလောက်ပဲလျက်စစ်မီရပါတယ်။ဒါပေမဲ့လည်းရေအားလျက်စစ်တအားထုတ်လုပ်ရေးကြောင့်အပြောင်းအလဲတွေဖြစ်လာမယ်လို့ကင်မရွန်ပြည်သူတွေမျှော်လင့်နေပါတယ်။နတ်ချစ်ကောရေလောင်တမန်ဆောက်လုပ်ပြီးစီတော်တဲ့အခါလျက်စစ်စွမ်းအင်429မီဂါဝတ်အထိနိုင်ငံတော်ပေးဝေနိုင်တော့မှာဖြစ်ပါတယ်။ကင်မရွန်ရေနဲ့စွမ်းအင်ရေယာဝန်ကြီးဂက်စတန်အီလွန်ဒူအဆွန်ဘာကစီမံကိန်းစတင်နိုင်မယ့်အနေအထားကိုရှင်းပြပါ
တယ်
။လုံငန်း60ရာခိုင်နှုန်းပြီးစီးနေပြီဖြစ်တဲ့အတွက်သက်ကိုအားရစရာကောင်းပါတယ်။2024ခုနှစ်ကုန်လမှာစွမ်းအင်ထုတ်ယူနိုင်မယ့်စစ်ပစ္စည်း9လုံးစလုံးတက်ဆင်ပြီးပါလိမ့်မယ်။2023ခုနှစ်ဒီဇင်ဘာလလောက်မှာပထမဆုံး71လုံးကနေလက်စစ်စွမ်းထုတ်ယူနိုင်ပါလိမ့်မယ်
။နတ်စတီကောရေလောင်တမန်ကလာတဲ့လက်စစ်တအားတွေကိုတော့ကင်မရွန်နိုင်ငံရဲ့ဒေသကြီး10ခုတွေကမိသားစု10ခုမှာအ ਨੇ ဆုံးမိသားစု9ခုကရကြပါလိမ့်မယ်။ဒီစီမံကိန်းကြီးကိုအလုပ်သမား1500နီးပါးနဲ့လုပ်ကိုင်နေတာပါ။နတ်စတီကောရေလောင်တမန်စီမံကိန်းက Justin Nasama ကဆက်လို့ရအကြောင်းအခုလိုရှင်းပြပါတယ
်။ Au niveau du barrage principal en amont comme vous l'avez vu
ရေလောင်တမန်ကြီးရဲ့အဓိကအဆင့်ဖြစ်တဲ့အထက်ပိုင်းဘယ်ဘက်ကံမောင်ကနေညာဘက်ကံမောင်အရှိက1450မီတာမှာမီတာ1000ကျော်လောက်စောက်ပြီးနေပါပြီ။3300မီတာအရှိရှိတဲ့ရေလွှတ်မြောင်းကိုတော့ရေလုံနဲ့ကွန်ကရစ်တွေနဲ့ဆောက်လုပ်ထားပါတယ်။ Central Africa မှာတော့တမူထူးတဲ့စီမံကိန်းတစ်ခုဖြစ်ပါတယ
်။စွမ်းအင်ထုတ်ယူမဲ့ unit တွေနဲ့တောင်ပိုင်းဆက်ကြီးတွေသတ်ဆင်ပြီးရင်တော့2023ခုနှစ်ဇွန်လထဲမှာအစမ်းလှည့်ပတ်ကြမှာဖြစ်ပြီးရေလောင်တမန်ကြီးရဲ့ခိုင်ခံမှုကတော့2024မှာစမ်းသပ်ကြမှာဖြစ်ပါတယ်။ဒီစီမံကိန်းကြီးမှာကင်မရွန်ပြည်ရင်းပြပဗန်တွေကရှယ်ယာထည့်ဝင်ထားကြတာပါ။ကမ္ဘာတစ်ဝန်းတန်ရှင်စွမ်းအင်ထုတ်ရေးလုပ်ငန်းတွေမှာကနအူရင်းနှီးမြှုပ်နှံခဲ့တဲ့ဥရောပရင်းနှီးမြှုပ်နှံမှုဘဏ်ကရေလောင်တမန်တည်ဆောက်ရေးအတွက်ဥရောပယူရိုငွေကြေးတန်90ထည့်ဝင်ထားတာပါ။Thomas Ostroga အခုလိုပြောပါတယ်
This project in Nachtigal will provide 6
million လာမယ့်ဆယ်စုနှစ်တွေအတွင်းကင်မရွန်ပြည်သူ6တန်းအတွက်ဒီစီမံကိန်းကနေပြန်ပြည့်မြဲစွမ်းအင်တွေထုတ်ပေးပါလိမ့်မယ်ဒါအလွန်အရေးကြီးပါတယ်ဒီလိုအရေးကြီးတဲ့စီမံကိန်းမှာကင်မရွန်အာဏာပိုင်နေနဲ့မိဖက်လုပ်ကံရတဲ့အတွက်ဥရောပသမဂ္ဂရဲ့ရာသီဥတုဆိုင်ရာဘဏ်တစ်ခုအနေနဲ့အလွန်ဝမ်းမြောက်မိပါတယ်
EU ရဲ့ Green Energy တန်ရှင်စွမ်းအင်ထုတ်ရေးလုပ်ငန်းကလည်းစီမံကိန်းအတွက်ဘဏ်နာငွေထောက်ပံ့ထားပါတယ်EU ဆိုင်ရာကင်မရွန်တပ်အမတ်ဖိလစ်ဘန်ဒင်ကအခုလိုပြောပါတယ
်။ Ça fait vraiment un plaisir de voir comment vous exploitez cette
ရေတဘာဝအရင်းမြစ်ကိုအခုလိုအသုံးချတာတွေ့မြင်ရတဲ့အတွက်တကယ်အားရကျေနပ်မိပါတယ်။သူ့ရဲ့အကျိုးကျေးဇူးကြောင့်အာဖရိကတိုက်ထဲကတခြားနိုင်ငံတွေနဲ့ရှင်ပြိုင်တဲ့နေရာမှာပိုပြီးတပန်းတာသွားစေပါတယ်
။ကင်မရွန်နိုင်ငံမှာရေအားကနေလျက်စစ်စွမ်းအင်ထုတ်ယူနိုင်မယ့်အလားအလာကောင်းတဲ့အတော်များများရှိနေပါသေးတယ်။ကင်မရွန်နိုင်ငံဟာအာဖရိကတိုက်ထဲမှာရေစွမ်းအင်ထုတ်ယူနိုင်မှုတတိယအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်း IFC ကခန့်မှန်းထားတာဖြစ်ပါတယ်
။နန်းလောင်တင်ပြပေးခဲ့တာပါရှင်။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဘာအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာ ဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ1ရက်ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုလှိုင်းဒိုမီတာ24/40/51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတင်ပြမယ်ကဘာတလွားခီးသွားအစီအစဉ်မှာတော့ယူဂန်ဒါနိုင်ငံအလဲအပတ်ခီးစဉ်ကိုပြောပြပေးမှာဖြစ်ပါတယ
် Previously there was not so much travel by Ugandans around UgandaMany people believe they've been born here, they've grown up here.
ဒီတိုင်းမှာနားဆင်ကြရအောင်ပါရှင်။ Social Media မှာလူကြည့်များတဲ့သတင်းတူတွေ၊နောက်မြင်ကွင်းကျင်မှတ်စု၊ American နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းပတ်ဆင်ခဏတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်။မရင်းကျင်တယ်လို့တန်တရားရှိသူကိုတရားမစွဲခင်မှာလိမ်ပိုင်းဆိုင်ရာစောကားခံရတဲ့သူတွေဟာစစ်စစ်ချက်စာကိုပြရမယ်လို့ဂါနာနိုင်ငံမှာပြဋ္ဌာန်းထားပါတယ်။ဒီလိုစစ်စစ်ရတာကဇယိတ်စကားကြီးပါတယ်။ကျမ်းမာရေးအမကန်နဲ့လည်းအကျုံးဝင်ပါဘူး။ဒါကြောင့်တရားဆွဲဖို့တားမြစ်ထားတယ်လို့ဖြစ်နိုင်ပါတယ်။ဥပဒေပြုလွှတ်တော်အမတ်တယောက်ကစစ်စစ်ချက်လိုအပ်ချက်ကိုပယ်ဖျက်ဖို့ကြိုးစားနေတဲ့အကြောင်းဂါနာနိုင်ငံဘတ်တာကနေ VOA သတင်းတောက်စီနာနူထော့ကသတင်းပေးပို့လာပါတယ်။ဥတင်မောင်တန်ပြောပြပေးပါမယ်ရှင်
။အဆမီတောင်းစုမှာသမီး3ယောက်ရှိပါတယ်။ဂါနာနိုင်ငံမြောက်ပိုင်းတောင်းလူကျေးမှာနေထိုင်နေကြတာပါ။ဒီလောက်အစောပိုင်းမှာ15နှစ်အရွယ်အငယ်ဆုံးသမီးကိုဆွဲခေါ်သွားတာခံရပြီးမရင်းကျင့်ခံရပါတယ်။သူ့မှအိုင်ရင်းအဆမ်ကအခုလိုပြောပြပါတယ်
။ There be a call a picture of phone you
call ဖုန်းနဲ့14နှစ်အရွယ်မိန်းကလေးတယောက်ပုံကိုကျွန်မညီမကိုပြပါတယ်။သူနဲ့လိန်ဆက်ဆံမှုညီငယ်တဲ့အတွေ့အဲ့မိန်းကလေးကိုတတ်ပစ်လိုက်တယ်လို့သူကပြောတယ်တဲ့။တကယ်လို့ကျွန်မညီမကခုခံနေရင်လည်းတတ်ပစ်မယ်လို့ချင်းချောက်ပါတယ်။ပြီးတော့ pistol တနက်နေ့ကျမညီမရဲ့ရင်ဘက်ကိုလည်းထိုးတယ်ရိုက်လဲရိုက်တယ်ရှင့်ကျမညီမရဲ့မျက်နှာတမျက်နှာလုံးရောင်ကိုင်းနေတာပါပဲ
ခုနှစ်ကြာပြီးတဲ့နောက် Irene ရဲ့ညီမဆေးရုံကဆင်းရပါတယ်နောက်6လအကြာမှာထပ်မံစစ်ဆေးဖို့ချိန်လိုက်ပါတယ်အမျိုးသားကျမရဲ့အမကအစီအစဉ်မှာဒီလိုကုသမှုတွေအတွက်ပတ်စံမပေးပါဘူးတောင်ကြီးမြောက်ပိုင်းဆေးရုံအုပ်ဒေါက်တာဘာနတ်ဟေးဖို့အဒုကူဘကအခုလိုပြောပါတယ
် As long as it isdefilement
တည်ဖြဲ့ရံကားမှုမဒိမ့်မှုလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှုတွေအတွေ့ကျမကြီးအမခံမရှိပါဘူး။ဘာစစ်စေးပဲလို့လို့လူနာကကိုယ့်အိတ်ထဲကဖြစ်ဖြစ်တခြားကဖြစ်ဖြစ်ပေးရတာပါပဲ
။လိမ်ပိုင်းဆိုင်ရာစော်ကားမှုကိုကျမကြီးကိစ္စအဖြစ်မစဉ်းစားပဲရာဇဝတ်မှုဖြစ်ပဲအမခံအစီအစဉ်ကစဉ်းစားပါလေလို့တာဝန်ရှိသူတူက VOA ကိုပြောပါလေ။မြောက်ပိုင်းတောင်နှုတ်ခရိုင်လွှတ်တော်အမတ်တူကတော့ဒါဟာမတရားမှုပဲလို့ဆိုပြီးလိမ်ပိုင်းဆိုင်ရာအစောကခံရသူတွေအတွက်ကြားတဲ့ကြမ်းမာရေးစိတ်ကိုသူယုံကပေးပါမယ်လို့ဒေသခံစေယုံတွေကိုအကြောင်းကြားခဲ့ပါတယ်။လွတ်တော်အမဆမ်မြူအိုကုဇီတိုအဘလက်ဝေါ်ကအခုလိုပြောပါတယ
်။ I'm showing that in one constituency it is possible.
လွတ်တော်အမဆန္ဒနယ်မြေအခုမှာတော့ဒါကဖြစ်နိုင်ကြောင်းပြသလိုက်ပါပြီ။ဒါကိုပယ်ဖျက်လိုက်ပြီးဆက်လုပ်နိုင်ပါပြီ။နောက်တစ်ဆင့်ကတော့ကျွန်တော်လုံးဖို့ဂိုင်ဘက်တွေကိုကျွန်တော်နဲ့ပူးပေါင်းလိုက်လုပ်ကြဖို့ပါ။တရားမဝင်ဖြစ်အောင်ဒီလိုနဲ့ကျွန်တော်တို့လောက်ကြပါမယ်
။ဂါနာနိုင်ငံမှာလိန်စော်ကားမှုတွေအတွက်တရားစွဲဆိုနိုင်ဖို့ဇယိတ်ကအိနောင်စုဝင်ငွေရဲ့ဆယ်ရာခိုင်နှုန်းကနေ55ရာခိုင်နှုန်းအထိရှိနိုင်တယ်လို့2020ခုလတ်တမကကလေးများရမုံဝင်အဖွဲ့ UNICEF ရဲ့လေ့လာချက်ကရှိပါတယ်။အစော်ကားခံရသူတွေထွက်မလာနိုင်တဲ့အဓိကအကြောင်းတစ်ချက်ဖြစ်ပါတယ်။အစော်ကားခံရသူတွေကတရားမျှတမှုရရှိအောင်ဆောင်ရွက်ကြရမှာလူကူဖို့တဲ့ကျူးလွန်သူတွေထိုက်တဲ့ပြစ်ဒဏ်ခံရဖို့ကသူ့ရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့အမအဘလက်ဝေါ်ကပြောပါတယ်။သူကအခုလိုဆက်ပြီးပြောပါတယ်
။ No matter your status, no matter who you are, no matter how much money you think.
ဘာအကောင်ပဲဖြစ်ဖြစ်ပတ်စံဘလောက်ပဲရှိတယ်လို့ထင်ထင်ဒါကရာဇဝတ်မှုပါပဲ။အပြစ်ပေးခံရမယ်။နည်းနည်းမှတီးခံလို့မဖြစ်ပါဘူး
။ဒီလိုလှုပ်ဆောင်ချက်အစ်စ်တွေနဲ့အဆမ်မီသားစုဟာသူတို့သမီးငယ်ပေါ်စော်ကားခဲ့သူကိုတရားစွဲဆိုနိုင်တယ်လို့မျှော်လင့်နေကြပါတယ်။
ဥတည်မောင်တန်တင်ပြပေးခဲ့တာပါရှင်သတင်းဆောင်မတွေပြီးမှတော့အဖတ်စင်ခဏတွေကိုတင်ပြပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့မှားမှန်အချက်လက်တွေကိုစစ်စစ်တင်ပြနေတဲ့ VOA ရဲ့ Polygraph အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ် ယူကရိန်းကိုကျူးကျော်စစ်ထိုးနေတဲ့ရုရှားတပ်ဖွဲ့တွေစစ်ပွဲချပိတ်မိတဲ့ရပ်သားပြည်သူတွေဘေးကင်းရာကိုထွက်နိုင်အောင်ထိုးစစ်ကိုဆိုင်းငံ့ထားခဲ့တာလို့ရုရှားကပြောပါတယ်။ဒါဟာဟုတ်မှမသလား။အချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ပုံပြရုပ်သံမှာနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။
ယူကရိန်းမှာရတားပြည်သူတွေစစ်ပွဲကြားညံ့မိမှာဆိုလို့ကာဝယ်ပေးတဲ့အနေနဲ့ရုရှားကမတိုက်ပဲထိန်းခဲ့တယ်ဆိုပြီးတော့ကာဝယ်ရေးဝန်ကြီးဆာဂေရှိုင်ဂူကပြောပါတယ်။သူကဟုတ်ပါတယ်။အဲ့ဒါကထိုးစစ်အရှိန်ကိုနှေးသွားစေပါတယ်။ဒါပေမဲ့ဒါကရတားထိခိုက်မှုနည်းအောင်တမင်ကိုလှုပ်ပေးတာပါလို့ပြောပါတယ်။ဒါအထင်မြင်မှားအောင်လုပ်တာပါ။ရတားတွေရှိတဲ့နေရာတွေအခြေခံအဆောက်အုံတွေကိုပိတ်မတ်ထားတယ်ဆိုတဲ့အထောက်အထားတွေအများကြီးပါ။တချိန်တည်းမှာပဲယူကရိန်းကပြင်းပြင်းထန်ထန်ခုခံတာနဲ့ရုရှားတပ်တွေလည်းထိခိုက်မှုများတာကြောင့်ရုရှားကသူ့ရည်ရွယ်ချက်တွေနဲ့စစ်ရေးတွေကိုပြန်လျှော့ချရပါတယ်။ရုရှားတို့ဘက်ကတိုင်းကျုံပစ်ခတ်တိုက်ခိုက်မှုကြောင့်အရက်သားတွေတေဆုံးစေယုံတွေကျောင်းတွေနေအိမ်တွေပြက်ကုန်ရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဘူချာမျိုးကတပ်ဖြတ်မှုတွေမယ်ရီယူပေါ်ပြဆက်ရုံကိုဘုံချလို့လူရာချီတေဆုံးရတာတိုက်ခန်းတွေရိတ်ခါတန်းစီတဲ့သူတွေကိုဒုံးကျင်တဲ့ပြစ်တာတွေကပြည်သူတွေရဲ့အသက်ကိုလုံးဝဂရုမထားဘူးဆိုတာတွေ့ရပါတယ်။ရုရှားရဲ့ထိုးစစ်တွေကထောက်ပို့လမ်းကြောင်းမကောင်းလို့နှေးသွားတာမျိုးပဲလို့အစိုးရအကဲခတ်တွေကပြောပါတယ်။ Kiev နဲ့ Kharkiv မြို့တွေလိုမျိုးအဓိကမြို့ကြီးတွေတစ်ဝိုက်ကနေ Ukraine တွေတိုက်ထုတ်လိုက်ပြီးတဲ့နောက်ရုရှားတပ်တွေအရှေ့ပိုင်းမှာဝိုင်းတိုက်နေကြပြီးတော့တိုက်ပွဲတွေပြင်းထန်နေတာပါ။ရုရှားဘက်ကစစ်ရှင် short ချလိုက်တာဟုတ်ပါတယ်။ဒါပေမဲ့အရက်သားပြည်သူတွေလုံခြုံရေးအတွက်ဆိုတော့မဟုတ်ပါဘူးရှင်။
ဒီလိုမှားမှန်မသေးချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website မျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့ social media မှာလူကြီးများတဲ့သတင်းတူများစုစည်းတင်ပြချက်ကိုနားဆင်ကြရအောင်ပါ။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း social media ပေါ်မှာလူကြီးများတဲ့တမိနဲ့ဗီဒီယိုသတင်းလေးတွေကိုတင်ပြပေးမှာပါ။ရုရှားကစစ်စင်ရေးတုံတိုက်လေရင်တွေတိုက်ခိုက်ပြန်တန်းပုံဗီဒီယိုတွေထုတ်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကလူပြတိုက်ကမိုနာလီစာပကြီးကားကတော့ကိတ်မုန်နဲ့ပေးချံအောင်ပစ်ပေါက်ခံရပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနဲ့သတင်းတူတွေကိုမအေးတန်နာကျော်ကပြောပြထားပါတယ်ရှင်
ကရင်ကိုကြွတော်စစ်ထိုးနေတဲ့ရုရှားတပ်တွေဟာနိုင်ငံအရှေ့ပိုင်းမှာဖိတိုက်နေပြီးတော့လူဟန်စ်ဒေတာကယူကရိန်းတပ်တွေကိုဝိုင်းနိုင်ဖို့မျိုးတွေကိုတိမ့်ပိုက်ဖို့လှုံ့ဆော်နေတာပါ။ဒီတော်တွင်မှာရုရှားကာဝေးဝင်ကြီးဌာနကသူတို့တိုက်လေရင်တွေနဲ့တိုက်ခိုက်ပြန်တိုင်းပုံဗီဒီယိုကိုထုတ်လိုက်ပါတယ်။ရုရှားကတိုက်လေရင်တွေတင့်ကားတွေနဲ့ဆင်အာပြတဲ့ဗီဒီယိုကိုရုရှားကာဝေးဝင်ကြီးဌာနကမေလ30ရက်နေ့ကထုတ်လိုက်တာဖြစ်ပါတယ်။ရုရှားအကာသတပ်ဖွဲ့ရဲ့ SU-25ရေပြင်ဖြစ်ကိုတိုက်လေရင်တွေစစ်စင်ရေးတွေမှာလှုပ်ရှားမှုပုံရိပ်တွေဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါရည်တိုက်လေရင်ကအရန်နှင်းနေလေပြန်တန်းနေပြီးတော့ယူကရိန်းစစ်ဖက်ပြစ်မှတ်တွေကိုဒုံးကျင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါရည်နောက်ဗီဒီယိုတစ်ခုမှာတော့ရိတ်ခါထောက်ဖို့ရထားကိုဝေဟင်ကနေပြီးတော့လိုက်ပြီးတော့ဆောင်းရှောက်ပေးနေတဲ့ပုံဖြစ်ပါတယ် MIH ရဟယင်နဲ့ကောင်းငင်ကနေကင်းလှည့်တယ်လို့လေရင်ဖြစ်အလိုလျောက်လန်းညုံတုံဒုံးကြီးတွေပန်ချီယာဒုံးကြီးကာဝေးရေးစနစ်တွေအသုံးပြုထားတာကိုလည်းဗီဒီယိုမှာပြသထားပါတယ်ဒီခေတ်ရဲ့သတင်းပတ်တွေတုန်းကတော့အာရှဒေသမှာစစ်ရေးလေ့ကျင့်မှုတွေရှိခဲ့တာပါမေလဝက်ကျော်မှာအာရှနှစ်နိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်သမ္မတပြန်ထွက်ခွာသွားပြီးဂျပန်အထွေမှာပဲမေလ25ရက်နေ့မနေ့ပိုင်းမှာမြောက်ကိုရီးယားကဒုံးကြီးတွေပစ်ခတ်ခဲ့တာပါအဲ့ဒါကိုတုံ့ပြန်ပြီးတော့အမေရိကန်နဲ့တောင်ကိုရီးယားကညနေပိုင်းမှာတကယ်ခင်းရန်အစ်စ်တွေတုံ့ပြီးတော့စစ်ရေးလေ့ကျင့်မှုလုပ်ခဲ့ပါတယ်။အမေရိကန်ရဲ့ ATA CMS ဒုံးစနစ်သုံးမြေပြင်ကမြေပြင်ဖြစ်ဒုံးကြီးနဲ့တောင်ကိုရီးယား SRBM ဟွန်မူတာတို့ဒုံးကြီးတို့ပါဝင်ပြီးတော့ဆန်းသတ်ခဲ့ပါတယ်။အစောပိုင်းကတော့မြောက်ကိုရီးယားက ICBM ဒုံးကြီးနောက်ပြီးတော့အမျိုးအမည်မသိရတဲ့ဒုတိယမြောက်ဒုံးကြီးနဲ့ SRBM ဒုံးကြီး၃စင်းပစ်လွတ်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားသမ္မတတွေကအချိန်နှီးလိုအပ်လာရင်ပို့ပြီးတော့ကြီးမားတဲ့စီးရေးလေ့ကျင့်မှုတွေလုပ်မယ်လို့ဆိုမျိုးတော့မှသဘောတူသွားခဲ့ကြတယ်။ဒီချိန်ထဲမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီအာရှခေစဉ်ဆုံးရုရှားနဲ့တရုတ်တို့ပူးရဲစီးရေးလေ့ကျင့်မှုဖြစ်နေဒေသတွေမှာကင်းလှည့်ပြီးပြန်တန်းနေကြပါလိမ့်။နှစ်ဆက်စီးရေးပူးပေါင်းဆောင်ရွက်မှုအစီအစဉ်ရဲ့တစိ့တစ်ပိုင်းဖြစ်ပြီးတော့နိုင်ငံတကာဥပဒေတွေကိုလိုက်နာလှုံ့ဆော်တာဖြစ်တယ်လို့တရုတ်သတင်းစာမှာရေးထားပါလိမ့်။
ရုရှားနဲ့တရုတ်စစ်လေယာဉ်တွေအာရှပစိဖိတ်ကင်းလက်စစ်ရေးလေ့ကျင့်မှုပြုလုပ်ခဲ့တယ်ဆိုပြီးတော့ရုရှားကာကွယ်ရေးဌာနကသတင်းထုတ်ပြန်သွားတာပါ Russia TU-95 ဗျူဟာမြောက်ဘုံးကျဲလေယာဉ်တွေတရုတ်ရှန် H-6 ကျဲလေယာဉ်တွေအသုံးပြုခဲ့ပါတယ်ဂျပန်နဲ့အရှေ့တရုတ်ပင်လယ်ပြင်ပေါ်မှာ73နာရီကြာပူရယ်လေ့ကျင့်မှုပြုလုပ်တာဖြစ်ပါတယ်သူတို့နောက်ကိုဂျပန်နဲ့တောင်ကိုရီးယားလေယာဉ်တွေလိုက်ပြီးတော့စောင့်ကြည့်ခဲ့တယ်လို့ရုရှားကညင်ညာချက်မှာပြောထားပါတယ်ဒီကိလေပြင်သက်မှုက20စီးပွားဆောင်ရွက်မှုရဲ့အစီအစဉ်ရဖြစ်တယ်လို့ပြောပြီးတော့အခုချိန်နဲ့ပေါင်းရင်တော့3ချိန်မြောက်လှုပ်ဆောင်သွားတာဖြစ်ပါတယ်စင်ကူကဆက်ရုပ်လို့တာများဖြစ်ပါတယ်ကိုဗစ်ကပ်ဘေးဆိုးနဲ့ရင်ဆိုင်ခဲ့ရလို့ရောအရင်ကတည်းကလှုပ်တာရှားပါလို့ပါစီကူနိုင်ငံမှာဆက်ရုပ်လှုပ်တာတွေကိုကြဲကြဲပြင်းပြင်းတုံ့ရပါတယ်စီကူမကလုပ်ငန်းတွေမှာဆက်ရုပ်ပါဝင်မှုတခြားနိုင်ငံတွေနဲ့ရှင်းလဲအများဆုံးဖြစ်တဲ့နိုင်ငံတွေမှာပါဝင်တာပါလူသားဝင်တဲ့1000နိုင်မှာအလုတ္တမဆက်ရုပ်605ရုပ်စီရှိပါတယ်ဆောက်လို့ရေးပြီးစမှုအနေထားတိုင်းတာသူစာချိတိုင်းဝင်တဲ့ချင်ပန်းဆက်ရုပ်ဒီလိုအဆုံရှိပါတယ်ခွေးဆက်ရုပ်လေးစပေါ့ကရှင်ရည်ရဲ့ပြေးလွှားပြီးတော့မြေပြင်ဆောက်လုပ်ရေးအနေအထားကိုကွန်ပျူတာအုံထောင်နဲ့ဖတ်နေတာပါအမျိုးသားစာကြည့်လိုက်မှာတော့ e-book လို့ခေါ်တဲ့ဆက်ရုပ်ကစာအုပ်စင်တွေကိုလိုက်ကြည့်ပြီးတော့နေရာမှာရောက်နေတဲ့စာအုပ်တွေကိုလိုက်ရှာယူရပါတယ်အရာပေါင်း40ကျော်ကိုစီမံတဲ့ဟိုတယ်လီယာကုမ္ပဏီကတော့အင်တန်ရှင်ရဲ့ဆက်ရုပ်တွေရောချင်ပန်းတဲ့ဆက်ရုပ်တွေရောရှိထားရတာပါကျွန်းနိုင်ငံစင်ကူမှာကိုဗစ်ကပ်ကြီးကြောင့်အလုပ်သမားတွေပိုရှားလာပြီးတော့ဆက်ရုပ်တွေကိုလုပ်ငန်းတွေမှာအများဆုံးတုံးထားရတာလည်းဖြစ်ပါလေ ပြည်ထောင်နိုင်ငံကလူပြလိုက်မှာတော့ကဘာကျုံမိုနာလီဇာပကြီးကခရစ်မင်းနဲ့ပေါက်ခံခဲ့ရပါလေပုရုရသည်ပြောင်းလဲမှုတားဆီးရေးအတွက်တေချာမလုံဆောင်တာကိုဆန္ဒပြတဲ့အနေနဲ့အဲ့လိုမျိုးမိုနာလီဇာပကြီးကကိုခရစ်နဲ့ပြစ်ပေါက်ပြီးတော့လူသိများအောင်လုပ်တာပါအဖွားလိုဟန်ဆောင်ထားတဲ့အမျိုးသားကဘိန်းတက်ကလထိုင်ပေါ်ကနေခုံထားပြီးတော့မိုနာလီဇာပကြီးကကိုကိတ်မုန်နဲ့ပြစ်ပေါက်လိုက်တာဖြစ်ပါလေတနင်္ဂနွေနေ့မေလ29ရက်နေ့ကဒီဖြစ်ရကြောင်းတန်ဖိုးအများကြီးကြီးတဲ့မိုနာလီဇာပကြီးကားဘာမှတော့ဖြစ်မသွားခဲ့ပါဘူး။ပကြီးကားကိုမှန်ပြင်းနဲ့ကာယံပေါင်ခတ်ထားတာဖြစ်လို့မှန်တွေကိုပဲပေးချန်ကုန်တာဖြစ်ပါတယ်။ပန်ကိုကိတ်မုန်နဲ့ပေါင်နောက်ပြီးတော့နှင်းစီပန်တွေကိုနေရာနဲ့ပြစ်ပေါက်ခဲ့ပြီးတဲ့နောက်သူ့ကိုလုံခြုံရေးကလာဆွဲခေါ်သွားခဲ့ပါတယ
်။မေးတနာချောတင်ပြပေးခဲ့တာပါရှင်အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာသတင်းဗတ်ဆင်ကဏ္ဍကိုနားဆင်ကြရပါမယ်တက်ဆက်ပြည်နယ်ကမူလာဒန်းကျောင်းမှာတနတ်သမားတဦးကဝင်ပစ်တာကြောင့်ကလေး19ဦးနဲ့ဆီယမ2ဦးသေဆုံးအပြီးအမေရိကန်ပြည်ထောင်စုမှာတနတ်ကိုင်းဆောင်ပြီးအချက်ဖက်ပြစ်ခတ်တာတွေအဆုံးသတ်နိုင်ဖို့ထပ်ပြီးတော့ကြဲကြဲလောင်လောင်တောင်းဆိုလာကြပါတယ်သက်ဆိုင်ရာနိုင်ငံခေါင်းဆောင်တွေလည်းဒီလိုအဖြစ်အပျက်တွေအဆုံးသတ်နိုင်ဖို့အတွက်တင်းချက်တဲ့တနတ်ကိုင်းဆောင်ခွင့်ဥပဒေတွေထုတ်ပြန်နိုင်ဖို့ကြိုးစားနေကြပါတယ်။မီရှဲကွင်းပြပို့ထားတဲ့သတင်းကိုကိုအောင်အောင်ပြောပြပေးပါမယ်ရှင
်။သမရဂျိုးဘိုင်ဒန်နဲ့သမရဂရော့ဂျေးဘိုင်ဒန်တို့ဟာတနင်္ဂနွေနေ့ကတက္ကသပြည်နယ်ယူဗယ်ဂျီမြို့ကရော့မူလာရန်ကျောင်းကိုတွားရောက်ခဲ့ပြီးကွယ်လွန်သွားသူကလေး19ဦးနဲ့ဆီယမ2ဦးတို့ရဲ့ဓာတ်ပုံတွေစိုက်ထူထားတဲ့အောက်မေ့ဘွယ်အထိမ်းမှတ်နေရာမှာပန်းစည်းချခဲ့ပါတယ်အသက်16နှစ်အရွယ်တနတ်သမားဟာမောင်းပြန်ချီမုံးရင်းတနတ်နဲ့စာသင်ခန်းထဲဝင်ပြီးတော့ပြစ်ခတ်ခဲ့တာပါစနေနေ့ကကျင်းပတဲ့ပွဲနှင်းသဘင်အခမ်းအနားမှာလဲသမရဘိုင်ဒန်ကနယူးယောက်ပြည်နယ်ဘက်ဖယ်လိုမြို့ကကုန်စုံဆိုင်ကိုလူမျိုးရေးဆွဲသမား2ဦးကတနတ်နဲ့ပြစ်တာကြောင့်လူ10ဦးသေဆုံးသွားတဲ့ဖြစ်ရပ်ကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်
We cannot outlaw tragedy.
ဒီကွင်းစရာဖြစ်ပျက်ခဲ့တာတွေကိုပြင်ဆင်ဖို့ဘာမှလုပ်ပေးလို့မရတော့မှန်းသိပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုဘေးရန်တွေကင်းအောင်ကျွန်တော်တို့စီမံဆောင်ရွက်နိုင်ပါတယ်။ကျွန်တော်တို့ကလေးတွေပါဝင်လူတွေအားလုံးရဲ့ဘဝတွေကိုကာကွယ်ဖို့နောက်ဆုံးမှာတော့လှုပ်ဆောင်နိုင်တယ်များလှုပ်ဆောင်ရပါလိမ့်မယ်။
သမရဘိုင်ဒန်ရဲ့တနတ်ကင်ဆောင်ခွင့်ကိုတင်းကျပ်တဲ့ဥပဒေနဲ့ထိန်းချုပ်ဖို့လိုလားသူတွေကအခုလိုတက္ကသစ်ကဖြစ်ရဟာတနတ်အလွယ်တကူဝယ်လို့ရနေတာကြောင့်ဆိုပြီးထောက်ပြကြသလိုတနတ်ကင်ဆောင်ခွင့်အရေးလှုံ့ဆော်သူတွေကတော့ကျောင်းတွေမှာဘေးကင်းလုံခြုံရေးကိုသာပူအာရုံစိုက်လို့ဆောင်ဖို့ပြောပါရတယ်။တက္ကသစ်ပြည်နယ်ဟူစတန်မြို့မှာတောက်ကြနေကကျင်းပတဲ့ NRA American Rifle အသင်းကြီးရဲ့နှစ်ပတ်လည်အစည်းအဝေးအတွင်းသမရဟောင်းဒေါ်နယ်ထရမ့်ကတနတ်ကင်ဆောင်ခွင့်လိုလားသူတွေဘက်ကအခုလိုကာကွယ်ပြောကြားခဲ့ပါရတယ်။
The existence of evil in our world is not. ဒီကဘာကြီးမှာစိုးသွမ်းသူတွေကြောင့်တနက်ကိုဘလို့အသုံးပြုရမယ်ဆိုတာကိုနားလည်ပြီးတခြားသူတွေကိုအကာအကွယ်ပေးဖို့အတွက်ဥပဒေနဲ့အညီလက်နက်ကိုင်းဆောင်သူတွေရဲ့အခွင့်အရေးပိတ်ပင်ခံရတာမျိုးတော့မဖြစ်သင့်ပါဘူး။
စာတင်ကြောင်းအတွင်းဝင်ရောက်ပစ်ခတ်မှုအပြီးမှာတော့ပါတီကြီးနှစ်ရဲ့လုံကအထက်လွှတ်တော်ဥပဒေပြုအမတ်အချို့အကြားတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့ပူတင်ကျက်တဲ့ဥပဒေပြဋ္ဌာန်းရေးကိစ္စတွေဆွေးနွေးခဲ့ပြီးဒီဥပဒေပြဋ္ဌာန်းနိုင်ဖို့လည်းဖြစ်နိုင်ခြေရှိနေတာပါ Connecticut ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ် Chris Murphy ကတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့ပူတင်ကျက်ဖို့လိုလားနေပေမဲ့အခုအခါမှာတော့တနက်ဝယ်သူတွေရဲ့နောက်ကျောင်းရာဇဝင်ကိုအခုရက်ပိုးပြီးတော့ထဲထဲဝင်ဝင်စုံစမ်းတာမျိုးလိုဥပဒေပြဋ္ဌာန်းနိုင်ဖို့ Republican အမတ်တွေနဲ့ဆွေးနွေးနေပါတယ
်။ The package that really in the end
ဒီနိုင်ငံမှာတည်နှက်တဲ့အကြမ်းဖက်ပြစ်ခတ်တာမျိုးကိုပြင်းပြထန်ထန်ဖိအားပေးနေနိုင်တဲ့ဥပဒေမျိုးအဆုံးမတော်ရှိလာနိုင်ပြီးအဖြေရှာဖို့လည်းလမ်းပွင့်သွားပါလိမ့်မယ်။ဒီဥပဒေအတီဖြစ်လာနိုင်တဲ့ဆိုတာမျိုးကကျွန်တော်တို့လုံနိုင်တာတွေတဲ့ကအရေးကြီးဆုံးဖြစ်ကောင်းဖြစ်လာလိမ့်မယ်ဆိုတာအပြင်ဒီလိုဥပဒေအတီပြုဖို့ထောက်ခံလိုက်တာကြောင့်Republican တွေအတွက်ဘလို့ဆုံးရှုံးမှုကြီးမှကြုံတွေ့ရမှာလဲမဟုတ်ပါဘူ
းအခုလိုကြေကွဲပေါ်ရာဖြစ်ရတွေ့အဆုံးသတ်နိုင်ဖို့တာဝန်ရှိသူတွေကနီးလန်းရှာနေပေမဲ့ American ပြည်အောင်စုမှာမုံတရားစွဲပြစ်ခတ်မှုတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ကဘာတလွားခီးသွွားအစီအစဉ်ကိုတော်ရရှင်တို့နားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့မြင်ကွင်းချေမှတ်စုအစီအစဉ်အသစ်ကိုတင်ပြပေးပါမယ်။အခုအင်ကာညအပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆရာနာတင်ပြတဲ့နောက်2022ခုနှစ်မေလလယ်အထိနိုင်ငံတလွားတိုက်ပွဲပေါင်း5000နီးပါးဖြစ်ခဲ့ပါတယ်။အသေးစိတ်ကိုတော့အချက်လက်တွေစုစည်းပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်တင်ဆက်ထားပါတယ
်ဆရာနာတိတ်ပြီးနောက်ပိုင်းနိုင်ငံနှစ်မှာတိုက်ပွဲပေါင်း4600ကျော်တက်မနေဖြစ်ခဲ့ပါတယ်ဒီထဲမှာတိုက်ပွဲ3100ကျော်ထက်မင်းဟာစစ်ကောင်စီနဲ့အီအိုတွေကြားဖြစ်ခဲ့တာပါစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်တွေကြားမှာလည်းတိုက်ပွဲ1500ကျော်ထက်မင်းဖြစ်ပွားခဲ့ပါတယ်အီအိုအချင်းချင်းကြားတိုက်ပွဲဖြစ်မှုတွေလည်းရှိခဲ့ပြီး42ကြိမ်ထက်မင်းဖြစ်ခဲ့ပါတယ်တိုက်ပွဲပေါင်း4600ကျော်ထဲမှာအကြိမ်ကြီးအများဆုံးကကရင်ပြည်နယ်မှာဖြစ်ခဲ့ပါတယ်။တနင်္ဂနွေလုံးဖြစ်ခဲ့တဲ့တိုက်ပွဲအကြီးအကျယ်ရဲ့ထောက်ဝက်ကျော်ဟာကရင်ပြည်နယ်မှာဖြစ်ခဲ့တယ်လို့ဆိုနိုင်ပါတယ်။တနင်္ဂနွေလုံးအတိုင်းအတာနဲ့နိုင်ရှင်ရင်စကိုင်းတိုင်းကတိုက်ပွဲဖြစ်မှုဒုတိယအများဆုံးနေရာမှာရှိပါတယ်။တနင်္ဂနွေလုံးဖြစ်ခဲ့တဲ့တိုက်ပွဲတွေရဲ့66ရာခိုင်နှုန်းကျော်ဟာစစ်ကောင်စီနဲ့ EAO တွေအကြားဖြစ်ခဲ့တာပါ32ရာခိုင်နှုန်းကတော့စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်တွေအကြားဖြစ်ခဲ့တဲ့တိုက်ပွဲတွေဖြစ်ပါတယ်2022ခုနှစ်မေလအတွင်းမှာတော့စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေပုံမှန်ပြင်းထန်ခဲ့ပါတယ်။မေ1ရက်ကနေ15ရက်အတွင်းတနင်္ဂနွေလုံးအနှံ့တိုက်ပွဲ120ကျော်ဖြစ်ခဲ့ပါတယ်။အဲ့ဒီအထက်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲ104ကြိမ်ထက်မနည်းရှိခဲ့ပါတယ်။တိုက်ပွဲတွေဖြစ်ခဲ့တဲ့ဒေသတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှု32ကြိမ်ထက်မနည်းရှိခဲ့ပါတယ်။ဒါအပြင်နေ9900ကျော်ထက်မနည်းလဲမိရှုဖြစ်စီခံခဲ့ရပါတယ
်။ ညင်ကွင်းကျဲမှတ်စုအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ခုတော့ကဘာတလွားခီးသွအစီအစဉ်ကိုတင်ပြပါမယ်။လေပတ်စရာတဘာဝအလှပနေရာတွေများတဲ့ယူဂန်ဒါနိုင်ငံကခီးသွလုပ်ငန်းတွေပြည်တွင်းခီးသည်တွေကြောင့်အတော်လေးပြန်ပြီးတော့ကောင်းမွန်လာနေပါတယ်။ပြည်ပကကဘာလက်ဧည့်သည်တွေအရင်လိုပြန်မလာကြသေးပေမဲ့ပြည်တွင်းဧည့်သည်တွေနဲ့ခီးသွလုပ်ငန်းတွေအလုပ်ဖြစ်နေတဲ့ယူဂန်ဒါနိုင်ငံကိုမဆုမြတ်မွန်ကကဘာတလွားခီးသွအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
အာဖရိကတိုက်အရှေ့ပိုင်းမှာရှိတဲ့ယူဂန်ဒါနိုင်ငံမှာရေကန်ကြီးတွေရေတံခွန်တွေဘေးမဲ့တောတွေနဲ့တဘာဝကိုခံစားလည်ပတ်နိုင်တဲ့နေရာတွေအများကြီးရှိပါတယ်။အရင်ကနိုင်ငံတကာကမ္ဘာလှည့်ဧည့်သည်တွေလာလေကြပြီမဲ့ကိုဗစ်ကရောဂါကြောင့်နိုင်ငံသားဧည့်သည်အရေးအတွက်တချိန်တိုကြာဆင်းသွားခဲ့ပါတယ်။ဒါပေမဲ့အခုတော့ပြည်တွင်းဧည့်သည်တွေကြောင့်ခီးသွားလုပ်ငန်းတွေပြန်လည်အလုပ်ဖြစ်နေပါတယ်။ဟိုတယ်ခန်းတွေကနေရေစည်းတန်တန်စီးဆင်းနေတဲ့နိုင်မြင့်ရဲ့အလှကိုအနီးကပ်တွေးနိုင်တဲ့လီမာလာဝဲလ်ဝါတာစတဲခိုနီယာဟာအခုတော့ယူဂန်ဒါပြည်ရင်းကခီးထွက်ခြင်းတွေအတွက်မသွားမဖြစ်နေရတခုဖြစ်နေပါဗျ2022ခုနှစ်အတွက်ကမ္ဘာမှာဓာတ်ပုံအလှရိုက်ခြင်းစရာဒုတိယအကောင်းဆုံးနေရာဖြစ်တယ်လို့ Luxury Travel Advisor ဆိုတဲ့ခီးသွားအကြံပေး website ကရွေးချယ်ခဲ့ပါတယ်။ဘာကြောင့်သူတို့ရွေးချယ်ရတယ်ဆိုတာကိုရှုခင်းတွေမြင်ရတာနဲ့သဘောပေါက်နိုင်ပါတယ်။အရင်ကနိုင်ငံသားတွေပဲအဓိကလာတဲခိုကြတဲ့ဒီနေရာကိုပြည်တွင်းကလူတွေပိုသိလာအောင်လို့အပန်းဖြေခီးစဉ်စီစဉ်တဲ့လုပ်ငန်းတွေကကြိုးစားခဲ့ကြတာဖြစ်ပါတယ
် Previously there was not so much travel by Ugandans around Uganda many people believed they've been born here they've grown up here there's
ရင်းကဆိုယူဂန်ဒါနိုင်ငံထဲမှာခီးထွက်တဲ့ပြည်တွင်းကလူတွေတိတ်အများကြီးမရှိပါဘူးလူတော်တော်များများကသူတို့ဒီမှာမွေးဒီမှာကြီးတာဘာမှစိတ်ဝင်စားကြည့်စရာမရှိပါဘူးလို့ထင်ထားကြတာပါအဲ့ဒါကြောင့်ကျွန်တော်တို့ကရှုခင်းလာပါတဲ့ရေတခွန်ကြီးတွေအမျိုးသားဥယျာဉ်ကြီးတွေစီဓာတ်ပုံဆရာတွေဗီဒီယိုရက်ကူးသူတွေခေါ်သွားပြီးဓာတ်ပုံတွေဗီဒီယိုတွေရက်ခိုင်းပါတယ်တိတ်လာတဲ့ဓာတ်ပုံတွေဗီဒီယိုတွေမြင်တော့မှလူတိုင်းကဒါယူဂန်ဒါဟုတ်ရဲ့လားဆိုပြီးစိတ်ဝင်စားမေးလာကြပါတယ်ကျွန်တော်တို့ကလည်းဟုတ်တယ်ဒါကျွန်တော်တို့နိုင်ငံပဲဘယ်လောက်လာတယ်လဲတွေ့လားဆိုပြီးပြန်ပြောရပါတယ်ယူဂန်ဒါနိုင်ငံဘယ်လောက်လာတယ်ဆိုတာလူတွေပိုသိအောင်လုပ်ဖို့အများကြီးလိုနေပါသေးတယ်လာပါတဲ့တဘာဝအလာတွေကိုလူတွေပိုသိရှိလေနိုင်ငံထဲမှာခီးတွေပို့ထွက်ကြလေဖြစ်မှာပ
ါသူတို့လိုတိုးအော်ပရေတာတွေရဲ့အားထုတ်မှုကြောင့်အခုဆိုရင်ယူဂန်ဒါရဲ့တဘာဝအလာကိုဒေတာရင်းကဧည့်သည်တွေခန်းစားတက်လာကြပါပြီ
I've been South Africa beautiful beautiful place but there's something about Uganda it's green
တိတ်လာတဲ့တောင်အာဖရိကနိုင်ငံကိုကျွန်မရောက်ဖူးပါတယ်ယူဂန်ဒါကတော့တမူကိုထူတာပါစိမ့်လန်းဆိုပြည်တယ်တဘာဝအလာတွေလည်းရှိတယ်လူတွေကလည်းဖော်ရည်ကြတယ်လေစားတောက်တွေရလဲလက်ဆက်တယ်ငားတွေဆိုလက်ဆက်ပြီးတိတ်ကိုရတာရှိပါတယ
်ကိုဗစ်ကရောဂါအန္တရာယ်အရင်လောက်မကြီးမားတော့ချင်းဒါလဲကြတဲ့ဧည့်သည်တွေကအရင်လိုနိုင်ငံတကာကဧည့်သည်တွေမများတော့ပဲပြည်တွင်းဧည့်သည်တွေဖြစ်နေတာကြောင့်ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေကလည်းသူတို့ရဲ့လုပ်ငန်းကိုပြည်တွင်းဧည့်သည်တွေနဲ့ကိုက်ညီတဲ့ဝန်ဆောင်မှုပေးနိုင်အောင်လို့စူးစမ်းနေကြပါတယ
် Looking at the numbers we are getting 70-65% are local Ugandans and again
ကိန်းကနန်းတွေကိုကြည့်ရင်65ရာခိုင်နှုန်း80ရာခိုင်နှုန်းကပြည်တွင်းကယူဂန်ဒါလူမျိုးတွေဖြစ်ပါတယ်ကိုဗစ်ကရောဂါကြီးကကျွန်တော်တို့ကိုအမြင့်ကျဲသွားစေပါတယ်အခုဆိုနိုင်ငံခြားကခီးသွားဧည့်သည်တွေကိုအားထားလို့မရတော့ပါဘူးလူမှုကွန်ရက်ကြောင့်လည်းသတင်းပိုပြန့်တာဝမ်းသာစရာပါဒီကိုလာကြသူတွေကသူတို့ခီးအကြောင်းလူမှုကွန်ရက်ဒီပေါ်မှာတင်တော့သူတို့ငွေချင်းတွေလည်းသိသွားကြပါတယ်ပြည်တွင်းဧည့်သည်တွေလာကြလို့ကျွန်တော်တို့လုပ်ငန်းဆက်ရှင်သန်နေတာသိကြပါတယ
်ယူဂန်ဒါခီးသွားဝင်ကြီးဌာနကလည်းနိုင်ငံ내ကသဘာဝနေရာတွေစီပြည်တွင်းခီးသည်တွေသွားလည်ကြတာတိတိတတ်တာများလာတဲ့အတွက်ဒီအခြေအနေကိုထိန်းချနိုင်ဖို့စူးစမ်းနေပါတယ
်။ From the time we opened up if you look at the December figures
စီကန်ချက်တွေဖယ်ရှားလိုက်ပြီးတဲ့နောက်ပိုင်း2021ဒီဇင်ဘာလကကိန်းဂဏန်းတွေကိုကြည့်ရင်အမျိုးသားဥယျာဉ်တွေစီလာလည်သူ4,000ကျော်ရှိပါတယ်။ရေကန်ကြီးတွေကျိုးနေစီကိုသွားလည်တဲ့ရေတော်မပါသေးပါဘူး။ဘေးမဲ့ဥယျာဉ်တွေစီကိုသွားလည်ကြတဲ့သူကပဲ4,100ရှိတာပါ။အဲ့ဒီထက်ကဧည့်သည်အများစုကယူဂန်ဒါပြည်တွင်းကဖြစ်ကြပါတယ်။အရင်ကဒါမျိုးတစ်ခါမှမဖြစ်ခဲ့ဘူးပါဘူး။တိတ်အားတက်စရာဖြစ်ပါတယ်ကျွန်တော်အနေနဲ့ပြည်ရင်းဧည့်သည်တွေကိုဆွတ်ဆောင်နိုင်ဖို့ဆက်ပြီးတော့စူးစမ်းသွားမယ်ဆိုရင်အရေးအတွက်ပိုတော်မှများလာမှာပါယူဂန်ဒါလူမျိုးတွေအနေနဲ့ယူဂန်ဒါနိုင်ငံထဲမှာခီးသွွားကြမယ်နိုင်ငံတွေကအလှတရားတွေကိုပို့ပြီးတော့တန်ဖိုးထားကြမယ်ဆိုရင်ခီးသွွားလုပ်ငန်းရေရှည်တည်တတ်နိုင်မယ်လို့ထင်ပါတယ
်အာဖရိကတိုက်အတွက်အသက်သွေးကြောဖြစ်တဲ့နိုင်မြင့်ကြီးကနေအာဖရိကဆင်ကြံ့ချင်းသည့်ချက်သည့်စားတဲ့တော်ရိုင်းတိရစ္ဆာန်တွေကိုအနီးကပ်မြင်တွေ့နိုင်တဲ့ဘေးမဲ့ဥယျာဉ်ကြီး10ခုလို့စိတ်ဝင်စားစရာနေရာတွေရှိတာကြောင့်အာဖရိကတိုက်အရှေ့ပိုင်းဒေသဟာနိုင်ငံတကာခီးသွွားတွေတကူးတကလာလည်ကြရတဲ့ဒေသဖြစ်ပါတယ်။ဒီဆွဲဆောင်နေရာတွေစီယူဂန်ဒါလူမျိုးတွေသွားလည်တိုင်ဖို့အဓိကအတားအဆီးကကုန်ကျစရိတ်ဖြစ်ပါတယ်။ဒ ဒါကြောင့်ဈေးနှုန်းအပြိုင်ဆိုင်ဆက်တင်တဲ့ဈေးတွေကျသွားအောင်လုပ်ဖို့အတွက်ယူဂန္ဓာအစိုးရကအားပေးနေပါတယ်ယူဂန္ဓာမှာခီးသွားလုပ်ငန်းတွေအလုပ်ဖြစ်နေတာကြောင့်ဒေသခံတွေအတွက်လည်းအလုပ်ကန်ရဖို့အခွင့်အလမ်းတွေရှိလာစေပါတယ
် We are still employing as many local community as possible we train them
so we ဒေသတွင်းကလူတွေကိုပို့ပြီးတော့အလုပ်ခန့်နိုင်ဖို့အတိုက်ပညာတွေမျှဝေနိုင်ဖို့ကျွန်တော်တို့ကြိုးစားနေပါတယ်သူတို့လောက်တာကင်တာကြည့်ပြီးတော့ရေချင်းရှိတယ်ဆိုရင်ယာရုတိုးပေးတာမျိုးလုပ်ပါလေလူမှုအတိုင်းဝိုင်းနဲ့အာဖရိကတိုက်တစ်ခုလုံးရဲ့စံကိုမြင့်နိုင်ဖို့ကျွန်တော်တို့လုပ်နေတာပါယူဂန္ဓာကိုလာလဲမယ်ဒီကိုလာတဲမယ်ဆိုရင်စံချိန်မီဝန်ဆောင်မှုတွေကိုရနိုင်မှာဖြစ်ပါလေ
ဆွဆွဆဆခီးထွက်ချင်သူတွေရှုခင်းအလှကိုအေးအေးဆေးဆေးခန်းစားကြည့်ချင်သူတွေတော်ရတရိတ်ဆန်တွေကိုအနီးကပ်ချပြီးတဲထိတ်ရင်ဖို့အတွေ့အကြုံရချင်သူတွေအားလုံးအတွက်သွားစရာလဲစရာနေရာတွေများလာတဲ့ယူဂန္ဓာနိုင်ငံရဲ့တဘာဝအလှတွေကိုပြည်ရင်းကသူတွေပို့ပြီးတော့သွားလဲခန်းစားလာကြမယ်လို့ခီးသွွားလုပ်ငန်းလုပ်သူတွေကမျှော်လင့်နေကြပါတယ်။ကိုဗစ်ကြောင့်ခီးသွွားလုပ်ငန်းတွေထိခိုက်ခဲ့ပေမဲ့ပြည်ရင်းဧည့်သည်တွေကြောင့်လုပ်ငန်းတွေပြန်လည်လည်ပတ်နေနိုင်တာကိုလည်းယူဂန္ဒါဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေဝန်တာနေကြပါတယ်ရှင်။ကျွန်မဆွေမြတ်မောင်ပ
ါ။မဆွေမြတ်မောင်ရဲ့ကဘာတလွာခီးသွွားအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။တော်ရရှိများရှင် VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော်ရရှိတို့အနေနဲ့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်တော်ရရှိတို့စီကဝေဖန်အကြံပြုချက်တွေကို VOE ကကြိုဆိုပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းစီစဉ်ရဲ့ radio အစီအစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာအတန်းလွှင့်နေခြင်းနဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆက်မျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့သတင်းအချင်းချုပ်ကိုကိုစုံမှုကျော်ကပြောပြပေးပါမယ
်။မြန်မာ is စာနာပိုင်းတွေကလေကြောင်းကနေတိုက်ခိုက်တာလက်နဲ့ကြည့်နေတဲ့ပြစ်ခတ်တာအပါအဝင်အရသားတွေအပေါ်တိမ်ကြုံပြီးဂျန်ခတ်တဲ့လောက်ရမျိုးနဲ့စစ်ရာဇွေးမှုကျူးကိုကျူးလွန်နေတယ်လို့နိုင်ငံတကာလူငယ်ချမ်းသာနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုတစ်ဖွဲ့ဖြစ်တဲ့ Amnesty International ကဆွဆွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလနဲ့မတ်လအတွင်းမှာကြားနဲ့ကရင်ပြည်နယ်တွေမှာစစ်တပ်ကထိုးစစ်အရှိန်မြှင့်ခဲ့ပြီးရွာတွေကိုဘုံကျဲတိုက်ခတ်တာပစ္စည်းဥစ္စာတွေလူဖျက်ဆီးတာလူတွေကိုဥပဒေပြင်ဝါကတတ်တာတွေကိုကျူးလွန်ခဲ့တယ်လို့နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးကဗိုလ်ထူးနေ့ကြေညာချက်မှာထုတ်ပြန်ပြောဆိုကြပါတယ်။ယူကရိန်းရဲ့ရှေ့ဘက်ခြမ်းကဆက်မှုဒေသဖြစ်တဲ့ Donbas ဒေသကိုသိမ်းယူဖို့အတွက်အရေးပါတဲ့မြို့ကြီးတစ်ခုဖြစ်တဲ့ Siavero Donetsk ကိုတဝက်ကျော်လောက်ကိုရုရှားကထိန်းချုပ်လိုက်ကြောင်းယူကရိန်းဒေသခံအုပ်ချုပ်ရေးမှူးနဲ့မြို့တော်ဝင်တွေကအင်ကာနေမှာအတည်ပြုပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနဲ့အတွင်းနှစ်ဖက်တပ်တွေအပြင်းထန်တိုက်ခိုက်ပြီးတဲ့နောက်မြို့ရဲ့နေရာအတော်တော်များများကိုရုရှားတပ်တွေကထိန်းချုပ်လိုက်ကြောင်းအင်ကာနေမှာတာဝန်ရှိသူတွေကပြောဆိုလိုက်တာဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားတပ်တွေကစစ်ရာဇွေးမှုကျူးလွန်တယ်လို့တန်တရားရှိသူ600ကိုစုံစမ်းဖော်ထုတ်ထားနိုင်တယ်လို့ယူကရိန်းဆိုရရှိနေအဖွဲ့ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။ယူကရိန်းမှာနေ့စဉ်ရာဇဝတ်မှု200 300လောက်တိုးလာနေပါတယ်။အခုဆိုရင်စစ်ရာဇဝတ်မှုပေါင်း 1,000 ကျော်နေပါရှိနေပြီလို့ယူကရိန်းအစိုးရရဲ့ရှိနေအဖွဲ့အကြီးအကဲအရီနာဗီဒီတော့ဖ်ကအင်ကာနီကသဟေချုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။တက်ဆက်ပြည်နယ်ယူဗယ်ဒီမြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကဆယ်ကျော်သက်ရွယ်သနတ်သမားတဦးရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့မူလာတန်းကျောင်းသား19ယောက်နဲ့ဆရာ2ယောက်ထဲကဆရာ2ယောက်နဲ့အထက်ကကလေး2ယောက်နဲ့ဇာပဒကိုအင်္ဂါနေ့မှာစတင်ကျင်းပပါတယ်ပထမအဆုံးဇာပဒဖြစ်တဲ့ဆယ်နှစ်အရွယ်မူလာတန်းကျောင်းသူ2ဦးနဲ့အမေရိကချစ်စရာကောင်းပြီးပျော်ပျော်နေတတ်သူဖြစ်ပြီးရေကူးပုံဆွဲကိုဝါသနာပါသူသူဖြစ်တဲ့ကြောင်းသိရပါတယ်မိုက်သေးကတော့ဂုံနုရှင်ចောင်းသူတူဖြစ်ပြီးဝေလာငါလပိုင်နေအချောင်းကိုလေးလာတာကဝါသနာပါတဲ့ចောင်းသူတူဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ
နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံမှုကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ38 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက်လည်းကျမတို့ wine.2 wine.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ
Thank you. This program has come to you from the Voice of America, Washington.